Welcome to the Voice of America in Burmese.
Minglan and the Kimakia, View American Dangan at House Chakune. Before that, Saturday, Jadavarin, Menefe, C. Senegu, American Pidonzu, Euro, Washington, D.C., and Italy, Tolan, Penibari, Tangumita, Tonsa, Nikiluas, Koto Nitonia, Langdomita, Laser, Kiluas, Conley, Tontonian, Langdomita, Laser, Kokiluas, Chautonia, Litonia, Rani, Panyu, Nasin, and Mansia.
ဟုတ်ပါရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ခင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်မင်္ဂလာမနေ့ခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့နယူးဟမ်ရှယ်ပြည်နယ်ကတမရကိုယ်စားလှယ်လောင်းရွေးချယ်မှုတွေပြီးဆုံးသွားပြီဖြစ်တဲ့အတွက်တမရကိုယ်စားလှယ်လောင်းတွေဟာမကြာခင်ကျင်းပမဲ့တခြားပြည်နယ်တွေမှာမက
ော့
The United States for decades has kept the peace and maintained stability.
အမေရိကန်အရှေ့အာရှနဲ့ပစိဖိတ်ရေးရာနိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ဖြစ်ပါတယ်။သမ္မတဘဲရက်အိုဘားမားကိုယ်တိုင်တာဝန်ယူကျင့်ပမဲ့အမေရိကန်အာဆီယံလွင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ကြရမှာပါ။နောက်ပြီးမန္တလေးတိုင်းမြင်းကြံကျင်းတွင်းကတောက်တုံးရီအုံပြုနေတဲ့မျက်နှာနာ10နီးမှာစီမံကိန်းအကြောင်းပြချက်နဲ့မြေတွေတူးနေတဲ့အတွက်ဒေသခံတွေစိတ်ပူနေကြတဲ့အကြောင်း AOD လင်းပိုင်တွေတစတဲ့တစရော့ပါနေတဲ့အတွက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးစောင့်ရှောက်သူတွေပူပန်နေကြတဲ့အကြောင်းနဲ့အမေရိကန်သမ္မတလောင်းရွေးကောက်ပွဲရဲ့နောက်ဆုံးအခြေအနေစတာတွေကိုနားဆင်ကြရပါမယ်။နောက်ပိုင်းမှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုရဲကောင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
ဒီမိုကရက်တစ်ပါတီကဆိုရှယ်လစ်ဝါဒီဘာနီဆန်ဒါစ်နဲ့ဘီလီယံနာသထေးကြီးဒေါနယ်ထရမ့်တို့အုပ်ဟာနယူးဟမ်ရှယ်ပြည်နယ်မှာပြည်နယ်ကဥဆောင်ကျင်းပတဲ့သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာအင်္ဂါနေ့ကအသီးသီးအနိုင်ရလဲကြပြီးဖြစ်ပါတယ်။ဒါပေမဲ့သမ္မတရွေးကောက်ပွဲဟာမနေ့ကချက်ချင်းဆိုသလိုပဲမကြာခင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေကျင်းပမဲ့ South Carolina နဲ့ Nevada ပြည်နယ်တို့မှာအာယုံဆိုင်မက်ဆွဲဆီးုံနေကြပြီးဖြစ်ပါတယ်။နယူးဟမ်ရှယ်ပြည်နယ်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေအတွင်းဒီမိုကရက်တစ်ပါတီဘက်မှ Vermont ပြည်နယ်ကအထက်လွှတ်တော်အမဆန်ဒါစ်ကနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကိုမဲရီအတွက်60ရာခိုင်နှုန်း38ရာခိုင်နှုန်းနဲ့အပြတ်အသတ်အနိုင်ရလိုက်တာပါ Republican ပါတီဘက်မှာတော့ Donald Trump ကသူနဲ့အနီးဆက်ဆုံးပြိုင်ဘက်သမ္မတကိုယ်စားလှယ်လောင်း Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ထက်မဲအရေးအတွက်2ဆကျော်များပြီး35ရာခိုင်နှုန်းနဲ့အနိုင်ရသွားလိုက်တာဖြစ်ပါတယ်တခြားသမ္မတကိုယ်စားလှယ်လောင်းနေတဲ့လဲထရမ်ကမဲအပြတ်အသတ်အနိုင်ရလိုက်တာပါ။နယူးဟမ်ရှယ်ပြည်နယ်ကသမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာအဆင့်9တာရှိရရှိခဲ့တဲ့ကုမ္ပဏီအကြီးအကဲဟောင်းကာလီဖီယိုရီနာနဲ့အဆင့်6တာရရှိခဲ့တဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်စတီရိုနိုဟာသမ္မတကိုယ်စားလှယ်လောင်းရှင်ပြိုင်မှုကနေနှုတ်ထက်သွားကြပြီဖြစ်ပါတယ
်။အလက်ပုံမြို့နယ်ဆီးရီးယားနိုင်ငံမြောက်ပိုင်းကအခြားဒေသတွေအပေါ်ရုရှားနိုင်ငံရဲ့ပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေကိုမတားဆီးနိုင်ခဲ့ပဲတူရကီနယ်စပ်မှာရောက်နေတဲ့တောင်းနဲ့ချီတဲ့ဒုက္ခသည်တွေကိုဝင်ရောက်ဖို့နေဆက်ကိုဖွင့်ပေးဖို့တောင်းဆိုနေတဲ့အတွက်တူရကီဝန်ကြီးချုပ်ကကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာအတိုက်အဝန်းကိုပုတ်တခုနေ့ကဝေဖန်လိုက်ပါတယ်။ဒီရေတက်တယ်လို့တက်လာနေတဲ့စစ်ပီးဒုက္ခသည်တွေကိုလက်ခံဖို့တူရကီကိုဝိုင်းပြီးဖိအားပေးနေကြပြီမဲ့တစ်ချိန်တည်းမှာရုရှားကအရက်သားဒေသတွေကိုဘုံကျဲနေတာကိုရပ်တန့်ကရပ်ဖို့ဘယ်သူမှမပြောရဲကြတာဟာအပြောတစ်မျိုးအလုပ်တစ်မျိုးဖြစ်နေတယ်လို့တူရကီဝန်ကြီးချုပ်အာမတ်ဒါဗိုတိုဂလူကပြောလိုက်ပါတယ်။စီးရီးယားအစိုးရတပ်တွေနဲ့သူရဲ့ရုရှားမဟာမိတ်တွေဟာအီလက်ပိုမြို့ရဲနဲ့အနီးတစ်ဝိုက်မှာသမရဘာရှာအယ်အာဆတ်အစိုးရကိုဆန့်ညင်တဲ့သူတိုင်းကိုမောင်းထုတ်ပြီးလူမျိုးဖြုတ်တန့်စီရင်မူဝါဒကိုရွေချက်ရှိရှိနဲ့အကောင့်ထည့်ဖော်နေတယ်လို့ဒါဗိုတိုဂလူကဒီဟိတ်မြို့မှာပြုလုပ်တဲ့ Dutch ဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာစွပ်စွဲလိုက်တာပါ။ရုရှားစစ်လေယာဉ်တွေဟာတူရကီအစိုးရကစီးရီးယားနယ်စပ်မှာဆောက်လုပ်ပေးထားတဲ့ဒုက္ခသည်စခန်းတွေကိုဖျက်ဆီးပစ်ခဲ့တယ်လို့အလက်ပိုမြို့ကနေတူရကီနယ်စပ်ကိုဆက်သွယ်ထားတဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးဇင်းညံကိုလည်းဖျက်ဆီးပစ်ခဲ့တယ်လို့တူရကီဝန်ကြီးချုပ်ကပြောပါတယ
်။ရုရှားနိုင်ငံအနေနဲ့စီးရီးယားနိုင်ငံအတွင်းမှာပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုတွေအပေါ်တောင်းပန်ဖို့အစီအစဉ်မရှိဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားသံအမကြီးကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။ IS Islamic စစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်မဲ့အစားအတိုက်ခံအရာစုတွေကိုတိုက်ခိုက်ခဲ့တယ်လို့နိုင်ငံတကာအတိုင်းဝိုင်းကကြေကြေပြန့်ပြန့်ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာပါ။သူတို့အနေနဲ့ပွင့်လင်းမြင်သာမှုရှိစွာလုတ်ကင်ဆောင်ရွက်နေကြောင်းစီးရီးယားနိုင်ငံအလက်ပိုမြို့မှာအရှိန်မြင့်ဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအရေးပေါ်ကိစ္စရပ်တွေအကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်စီဟိုဝဲပြည်မှာရုရှားသံအမတ်ကြီးဗိုက်တာလီချက်ကင်းကသတင်းတောက်တွေကိုပြောကြားလိုက်တာပါ။ရုရှားနိုင်ငံဟာစီးရီးယားအစိုးရရဲ့ဖိတ်ကြားချက်အရစီးရီးယားနိုင်ငံမှာတရားဝင်တွားရောက်နေခြင်းဖြစ်တယ်လို့လည်းရုရှားသံအမတ်ကြီးကပြောပါတယ်။ IS Islamic စစ်သွေးကြွတွေ ိုတိုက်ခိုက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ရုရှားတို့ကမနစ်စက်တင်ဘာလကုန်ပိုင်းကစပြီးတော့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တာမှာအနောက်အုပ်စုနိုင်ငံတွေကအဲ့ဒီလေကြောင်းတိုက်ခိုက်မှုတွေအပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေကြတာဖြစ်ပါတယ်
။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ဟာဥရောပအရှေ့ပိုင်းကိုတိုးချဲ့ထားတာဟာကျူးကျော်လာမယ့်ဘဒုကိုမဆိုပြတ်သားတဲ့အချက်ပြသတိပေးလိုက်တာဖြစ်တယ်လို့အဖွဲ့ရဲ့အထွေထွေအတွင်းမှူးချုပ်ကပြောလိုက်ပါတယ်။ပြီးခဲ့တဲ့ပေါ်တဟူးနီကဘရက်ဆဲမြို့မှာနှစ်ရက်ကြာကျင်းပခဲ့တဲ့ NATO ကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာအထွေထွေဝန်ကြီးဒီကမှာခင်ဗျအထွေထွေအတွင်းရမှုချုပ်ဂျန်စတိုလန်ဘတ်ကနေတိုးနဲ့ဘဲမဟာနေတိုးရဲ့ဘဲမဟာမိတ်နိုင်ငံအပေါ်ကျူးကျော်မှုမှန်သမျှကိုဒစိတဝမ်းနဲ့လက်တုပ်ပြန်သွားမယ်လို့ရုရှားနိုင်ငံကတည်တသာပဲညွှန်းညွှန်းပြီးပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်နီးပါးကရုရှားနိုင်ငံဟာယူကရိန်းနိုင်ငံကရိုင်းမီးယားဒေသကိုကျူးကျော်သိမ်းပိုက်ခဲ့ပြီးတဲ့နောက်ရုရှားအစိုးရဟာပိုလန်ဒါမှမဟုတ်ဘော်လ်တစ်နိုင်ငံတွေကိုလှင်းလင်းမြန်မြန်ကျူးကျော်တိုက်ခိုက်မှုတွေလှုပ်လာမှာကိုအနောက်နိုင်ငံတွေရဲ့စစ်ရေးမဟာမိတ်အဖွဲ့ကစိုးရိမ်ပူပန်မှုတွေမြင့်တက်လာခဲ့တာပါ။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်သမ္မတတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်သမ္မတဘရက်အိုဘားမားဟာ8000အရှနိုင်ငံများအသင်းအာဆီယံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးကယ်လီဖိုးနီးယားပြည်နယ်ရန်ချိုမီရာချ်မှာရှိတဲ့ Sunny Lands မှာနေရကြထိပ်သီးညီလာခံကျင်းပမှာဖြစ်ပါတယ်အာဆီယံအဖွဲ့ဟာအမေရိကန်ပြည်ထောင်စုရဲ့စရုပ်ထမြောက်အကြီးဆုံးကွန်တွယ်ဘက်အဖွဲ့အစည်းဖြစ်တာနဲ့အညီအာဆီယံအသင်းကြီးရဲ့8000အရှတို့ရဲ့အရေးပါမှုကိုအသိအမှတ်ပြုအလေးထားတဲ့အနေနဲ့အာဆီယံအဖွဲ့ဝင်ဆင်နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးတော့သမ္မတအိုဘားမားကဖေဖော်ဝါရီလ15ရက်ကနေ16ရက်နေ့အထိထိပ်သီးညီလာခံကိုနေရကြကျင်းပသွားမှာဖြစ်ပါတယ်အခုကျင်းပတဲ့ထိပ်သီးညီလာခံဟာသမ္မတအိုဘားမားအစိုးရရဲ့အာရှချင်းဝင်ရှာညီရေးအမေရိကန်အစိုးရရဲ့ policy ကိုမိမောင်းထုတ်ပြတဲ့ထူးခြားတဲ့ညီလာခံလည်းဖြစ်ပါတယ်အခုနှစ်အတွင်းအာဆီယံနိုင်ငံတွေမှာကောင်းမွန်တဲ့တိုးတက်မှုတွေဖြစ်ပေါ်နေတာကိုတွေ့မြင်ရကြောင်းအထူးသဖြင့်တော့မြန်မာနိုင်ငံမှာတမိုင်းဝင်ပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်နေကြောင်းရွေးကောက်ပွဲအနေရလိုက်တဲ့ NLD ပါတီဥဆောင်တဲ့လွတ်တော်မှတည်စတင်တာဝန်ထမ်းဆောင်နေကြပြီဖြစ်သလိုမကြာခင်သတင်းပါအနေငယ်အတွင်းမှာသမ္မတသစ်ကိုရွေးကောက်တင်မြှောက်ကြတော့မှာဖြစ်ကြောင်းသမ္မတဥပမာရဲ့လက်ထောက်အမျိုးသားအကြံပေးဘန်ရော့စ်ကအင်္ဂါနေ့မှာပြောကြားပါတယ်မလကောမှာယာရုကအနာယူတော့မဲ့မြန်မာသမ္မတဥသိန်းစိန်ဟာလည်းဒီထိပ်သီးစိုးဘက်ကိုတက်ရောက်မှာဖြစ်ပါတယ်ထိပ်သီးစိုးဘက်အတွင်းစီးပွားရေးလုပ်ငန်းတင်များစတင်ထူထောင်ရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုဥရုယာတိပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေအကြမ်းဖက်မှုတိုက်ဖျက်ရေးလူမောင်ခိုးကူးမှုတိုက်ဖျက်ရေးတောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအပါအဝင်ဒေသန္တရလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့သမ္မတအင်ပြိုအရာရှိတွေကဖေဖော်ဝါရီလ9ရက်နေ့မှာပြောကြားခဲ့ပါတယ်
အမေရိကန်နိုင်ငံရဲ့ထိတ်တန့်စုံစမ်းထောက်လိုင်းအရာရှိတွေဟာမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার တိုက်ချင်းပစ်ဒုံးလက်နက်နဲ့စိုက်ဘာစွမ်းပကားတွေနဲ့ပတ်သက်ပြီးသတိပေးလိုက်ပြီးတဲ့နောက်တရက်အကြာမှာအမေရိကန်အထက်လွှတ်တော်ဟာမြောက်ကိုရီးယားအစိုးရနဲ့သူ့ကိုနိုင်ငံခြားကအထောက်ပံ့ပေးနေသူတွေနဲ့ပူးပေါင်းလှုပ်ဆောင်နေသူတွေကိုပြစ်မှတ်ထားပြီးဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်မဲ့ဥပဒေကြမ်းကိုအတည်ပြုလိုက်ပါတယ်။မကြသေးမီကနျူကလ িয়ার ဖောက်ခွဲစမ်းသပ်ခဲ့တဲ့အပြင်တနင်္ဂနွေနေ့ကတာဝဲပစ်ဒုံးလက်နှက်ကိုမြောက်ကိုရီးယားကပြစ်လွတ်ခဲ့ပြီးတဲ့နောက်ဗုဒ္ဓဟူးနေ့ကအထက်လွှတ်တော်ကနေထောက်ခံမဲ96မဲကန့်ကွက်မဲမရှိဘဲအတည်ပြုခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်ရဲ့နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌ Republican Party ဝင်အမတ်ဘော့ကော်ကာကမြောက်ကိုရီးယားပေါ်ချမှတ်ခဲ့တဲ့ဆယ်စုနှစ်နဲ့ချီတဲ့ American ရဲ့ policy ဟာမအောင်မြင်ခဲ့တဲ့အတွက်ပုံမတင်းကျပ်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့လိုတယ်လို့ပြောခဲ့ပါတယ်။ဒီဥပဒေချမှာမြောက်ကိုရီးယားနဲ့ကုန်သွယ်ရမှာဓာတ်တပ်တူတွေနဲ့မြောက်ကိုရီးယားအစိုးရတို့ငွေမာကိုရရှိစေမယ့်အခြားလုပ်ငန်းတွေကိုပြစ်မှတ်ထားပြီးပျုံယန်းနဲ့လုပ်ငန်းဆောင်ရွက်နေတဲ့တရုတ်နိုင်ငံနဲ့အခြားဖွဲ့စည်းတွေကိုလည်းပြစ်မှတ်ထားတာဖြစ်ပါတယ်။
မြောက်ကိုရီးယားအစိုးရကစစ်တပ်အကြီးအကဲကိုအကျင့်ပြတ်ချဆမှုအပါအဝင်တခြားအကြောင်းအရာတွေနဲ့ဆွဲချက်တင်ပြီးအခုလအတွင်းမှာကွဲမြက်လိုက်တယ်လို့မြောက်ကိုရီးယားအရင်နဲ့နီးစပ်ကြွန့်ကျင်သူတွေကပြောကြောင်းတောင်ကိုရီးယားအခြေစိုက်ယုံဟပ်သတင်းမှာဖော်ပြထားပါတယ်။မြောက်ကိုရီးယားစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးရီယုံဂီအနေနဲ့တခြားကိုဂျိုးဆန်ရကိစ္စရပ်တွေကိုလှုပ်ဆောင်ခဲ့တယ်လို့ဆွတ်ဆွဲခံခဲ့ရကြောင်းလည်းအမည်မဖော်လို့တဲ့မြောက်ကိုရီးယားအရေးကိစ္စတွေကိုနီးစပ်ကြွန့်ကျင်သူပြောတာကိုကိုးကားပြီးတော့ယုံဟပ်သတင်းမှာဖော်ပြထားပါတယ်။တိုင်းပြည်ရဲ့အရေးပါတဲ့ကိစ္စရပ်တွေလှုပ်ဆောင်တိုင်းမြောက်ကိုရီးယားသတင်းမီဒီယာတွေမှာထိတ်တန့်အရာရှိတွေရဲ့အမည်တွေကိုဖော်ပြပေးလိမ့်ရှိပေမဲ့လည်းမြောက်ကိုရီးယားကဖေဖော်ဝါရီလ9ရက်နေ့တုန်းကတာဝဲပစ်ဒုံးယင်လွတ်တင်လိုက်တုန်းကဗိုလ်ချုပ်ကြီးရီယုံဂီရဲ့အမည်ကိုဖော်ပြခဲ့ခြင်းမရှိဘူးလို့ဆိုပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာ သူတိုင်းပြည်ခေါင်းဆောင်ဖြစ်လာတဲ့2012ခုနှစ်ကစလို့အာနာတီမြဲရေးအတွက်လက်အစိုးရအရာရှိအများပြားကိုအကျင့်ပြည့်ချဆမှုအပါအဝင်တောင်ကိုရီးယားနိုင်ငံကရုပ်သံစီးရီးတွေကြီးရှုမှုအဆုံးဆွဲချက်မျိုးစုံနဲ့အဖြစ်ပေးအရေးယူပြီးတော့ကွပ်မြစ်ခဲ့ပြီးဖြစ်ပါတယ်။မနစ်ဇန်နဝါရီလတုန်းကလည်းစစ်တပ်ကစစ်စင်ရေးအကြီးအကဲဗိုလ်ချုပ်ကြီးပျုံအင်ဆုံကိုကွပ်မြစ်ခဲ့ပါတယ်ခင်ဗျာ။
ကျဆင်းနေတဲ့ငွေကြေးစည်းကွက်နဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးအားနည်းချက်တွေကြောင့်အမေရိကန်ပြည်ထောင်စုကတိုးမြင့်ထားတဲ့ဗန်နိုးနှုံးတွေတိုးနှုံးကိုပိုနှေးသွားစေနိုင်တယ်လို့အမေရိကန်ဗဟိုဘဏ်အကြီးအကဲကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကဆယ်စုနှစ်တစ်ခုနီးပါးအတွင်းပထမဆုံးအကြိမ်ဖြစ်အမေရိကန်ဗဟိုဘဏ်ကအတိုးနှုံးကိုပထမဆုံးအကြိမ်တိုးမြင့်လိုက်ပြီးတဲ့နောက်ဗန်ဥက္ကဋ္ဌဂျန်နက်ယယ်လန်ကအမေရိကန်လွှတ်တော်မှာဥပဒေပြုအမတ်တွေကိုအခုလိုပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံရဲ့စီးပွားရေးဟာကြန့်ခိုင်တဲ့တိုးတက်မှုလမ်းကြောင်းပေါ်ရောက်နေတယ်လို့ယုံကြည်တဲ့အကြောင်းသူမကပြောဆိုပြီးငွေကြေးဖောင်းပွားမှုအနေငယ်တိုးလာပြီးမဲ့ကျွမ်းကျင်သူတွေကတော့အလွန်နှဲပါနေသေးတယ်လို့ပြောပါတယ်သူပြောတယ်လို့ပြောပါတယ်တရုတ်နိုင်ငံရဲ့ငွေကြေးမူဝါဒနဲ့စီးပွားရေးအလားအလာတွေကြောင့်ကမ္ဘာဈေးကွက်မှာထိခိုက်မှုတွေတိုးတက်လာနေတယ်လို့ယယ်လန်ကပြောခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံကသတင်းတွေကိုကုစော်ဝင်းလှန်နဲ့ကိုရဲကောင်းတို့ပြောပြသွားကြတာဖြစ်ပါတယ်အခုဆက်ပြီးတော့သတင်းလှော်တွေကိုတင်ဆက်ပြပါမယ်အမေရိကန်ပြည်တော်စုမှာပထမဆုံးကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးညီလာခံကိုကယ်လီဖိုးနီးယားပြည်နယ် Rancho Mirage မှာရှိတဲ့ Sunnylands မှာသမ္မတ Barack Obama က2ရက်ကြာတာဝန်ယူပြီးတော့ကျင်းပမှာဖြစ်ပါတယ်ဒီထိပ်သီးအစည်းအဝေးကိုတခြားအာဆီယံခေါင်းဆောင်တွေနဲ့အတူမူကြခင်ယာရုကနေအားယူတော့မယ်မြန်မာသမ္မတဦးသိန်းစင်နဲ့တက်ရောက်ဖို့ရှိနေပါတယ်အပြည့်စုံကိုကုစော်ဝင်းလှိုင်ကစူးစီးတင်ပြထားပါတယ်
အာဆီယံအဖွဲ့ကြီးဟာအမေရိကန်ပြည်ထောင်စုရဲ့စတုထမြောက်အကြီးဆုံးကွန်တိုဘက်အဖွဲ့အစည်းဖြစ်တာနဲ့အညီအာဆီယံအသင်းကြီးနဲ့အရှိတောင်အာရှတိုက်ရဲ့အရေးပါမှုကိုအတိမတ်ပြုအလေးထားတဲ့အနေနဲ့အာဆီယံအဖွဲ့ဝင်10နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးသမ္မတဩဘားမားကဖေဖော်ဝါရီလ15ရက်နေ့ကနေ16ရက်နေ့အထိနှစ်ရက်ကြာထိပ်သီးညီလာခံကျင်းပသွားမှာဖြစ်ပါတယ်။ဒီထိပ်သီးညီလာခံအတွင်းစီးပွားရေးလုပ်ငန်းသင့်များစတင်ထူထောင်ရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေအကြမ်းဖက်မှုတိုက်ဖျက်ရေးလူမောင်းခိုးကူးမှုတိုက်ဖျက်ရေးတောင်တိုးပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအပါအဝင်ဒေသန္တရလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားကြမှာဖြစ်တယ်လို့သမ္မတအင်ပြူတော်အရာရှိတွေကဖေဖော်ဝါရီလ9ရက်နေ့မှာပြောကြားခဲ့ပါတယ်။အခုနှစ်အတွင်းအာဆီယံနိုင်ငံတွေမှာကောင်းမွန်တဲ့တိုးတက်မှုတွေဖြစ်ပေါ်နေတာကိုမြင်တွေ့နေရကြောင်းအထူးသဖြင့်တော့မြန်မာနိုင်ငံမှာသမိုင်းဝင်ပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်နေကြောင်းရွေးကောက်ပွဲအနိုင်ရလိုက်တဲ့ NLD ပါတီဦးဆောင်တဲ့လွတ်တော်အမတ်တွေစတင်တာဝန်ထမ်းဆောင်နေကြပြီဖြစ်သလိုမကြာခင်သတင်းပတ်အနေငယ်အတွင်းမှာသမရသစ်ကိုရွေးကောက်တင်မြှောက်ကြတာမှာဖြစ်ကြောင်းသမရဥပမာရဲ့လက်ထောက်အမျိုးသားအကြံပေးဘန်ရော့စ်ကအင်္ဂါနေ့မှာပြောကြားခဲ့ပါတယ်အခုကျင်းပတဲ့ထိပ်သီးညီလာခံဟာသမရဥပမာအစိုးရရဲ့အာရှချင်းဝင်ရှာညီရေးအမေရိကန်အစိုးရရဲ့ policy ကိုမီးမောင်းထိုးပြတဲ့ထူးခြားတဲ့ညီလာခံလည်းဖြစ်ပါတယ်ဒါကြောင့်လေအမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံအတိုင်းအဝန်ဖွံ့ဖြိုးတိုးတက်ရေးအတွက်အရင်ကလှုပ်ဆောင်ပေးခဲ့သလိုပဲအနာဂတ်မှာလည်းဆက်လက်ကူညီလှုပ်ဆောင်ပေးသွားမှာဖြစ်ကြောင်းအရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြားရေးဝန်ကြီးဒန်နီယယ်ရာဆဲကဖေဖော်ဝါရီလ10ရက်နေ့မနေ့ကနိုင်ငံကြားရေးဌာနမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားခဲ့ပါတယ
် The United States for decades has kept the peace and maintained stability in the Asia Pacific region in particular through a system of alliances and security partnerships that are marked by
American Bianzu and in Sezun and Chibi Asian and Pacific Data Ma Nin Yan Yin and Tin Yan Ye Ya Bo Chupan and Nia Ma Mahamit Dwe Lung Jong Ye Mait Phet Nangan Dwe Tha Si Ga Bi Nangan Ra Upre Go Leza Lai Na Mu Bo Achi Khan Ga Ra Phet Par ဒါပြင်ဒီမိုကရေစီလူ့အဖွဲ့အစည်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအားပေးတဲ့ policy ကိုလည်းကျင့်သုံးခဲ့တာဖြစ်ပါတယ်။ဒီအတွက်အမေရိကန်ကဂုဏ်ယူသူတို့ဒေသတွင်းရှိနိုင်ငံတွေရတဲ့ဒါဝင်လက်ခံအားပေးပြီးဆက်လက်လှုပ်ဆောင်ပေးပါလို့တိုက်တွန်းခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ပြီးလှုပ်ဆောင်ပေးသွားမှာဖြစ်ပါတယ်။အမေရိကန်အနေနဲ့စီးရေးအရအကူအညီပေးကြတာတွေရှိသလိုအရှေ့တောင်အရှေ့နိုင်ငံတွေအနေနဲ့တနိုင်ငံချင်းစီတရားဥပဒေစိုးမိုးဖို့နယ်စပ်လူမျိုးရေးကာကွယ်ဆောင်ရွက်ဖို့နိုင်ငံသားတွေကိုအကာအကွယ်ပေးဖို့နဲ့အရသားတွေအတွက်ညီညာတဲ့အခြေအနေအောက်နေထိုင်ကြဖို့ကိုလည်းအကူအညီပေးတဲ့အစီအစဉ်တွေကိုလှုပ်ဆောင်ပေးနေတာဖြစ်ပါတယ်
။မလကုံမှာယာရုကအားယူရောမဲ့မြန်မာသမ္မတဦးသိန်းစင်လည်းဒီထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။မြန်မာအစိုးရရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးအစီအစဉ်မှာသမ္မတဦးသိန်းစင်အစိုးရဟာအရေးပါတဲ့အခန်းကဏ္ဍမှာပါဝင်ခဲ့တယ်ဆိုတာကိုအမေရိကန်အစိုးရကမကြာခဏထောက်ပြပြောဆိုနေခဲ့တာပါ။စနေလမှာကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲဟာသမ္မတဦးသိန်းစင်အနေနဲ့နိုင်ငံတကာအသံဝန်ကြီးမှနိုင်ငံတော်အကြီးအကဲတဦးအဖြစ်နဲ့နောက်ဆုံးတက်ရောက်မဲ့အခမ်းအနားဖြစ်ပေမဲ့သူထားရစ်ခဲ့မဲ့အမွေအနှစ်ဟာဒီမှာရင်အဆုံးသတ်သွားတာတော့မဟုတ်ဘူးလို့မြန်မ မြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးအကဲတမန်ဟောင်းပရစ်စီလာကလပ်ကပြောပါတယ
် His legacy will be there for a long time. It doesn't end with the ASEAN summit. His legacy will be basically the NLD victory.
တမန်ဟောင်းဦးသိန်းစိန်ထားရခဲ့မဲ့အမွေအနှစ်ဟာအာဆီယံထိပ်သီးစည်းဝေးပွဲနဲ့ဆုံးသက်သွားမှာမဟုတ်ပါဘူး။အကြကြီးဆက်ပြီးတော့တည်ရှိနေမှာပါ။သူထားရခဲ့မဲ့အမွေအနှစ်ဟာအခြေခံအားဖြင့်တော့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရလိုက်တဲ့ကိစ္စလို့ပြောလို့ရပါတယ်။ဒီကိစ္စဖြစ်မြောက်သူကဥဆောင်လုပ်ပေးခဲ့တာပါသူသာသမရအဖြစ်ငါးနှစ်တာဝန်မထမ်းဆောင်ခဲ့ရင်ဒီပြောင်းလဲမှုဖြစ်နိုင်မှာမဟုတ်ပါဘူးလွတ်လပ်ပြီးတရားမျှတတယ်လို့ပြောလို့ရနိုင်တဲ့ရွေးကောက်ပွဲကိုသူကျင်းပပေးခဲ့တယ်စစ်တပ်တပိုင်းလို့ခေါ်လို့ရပေမဲ့အယက်သားအများစုပါဝင်တဲ့အယက်သားအစိုးရလက်ထဲကိုသူ့အနေနဲ့အာဏာလွှဲပြောင်းပေးနိုင်ခဲ့ပါတယ်ဒါတွေဟာကြီးမားတဲ့ပြောင်းလဲမှုတွေပါ
တစ်ဖက်မှာလည်းတချိန်ကအာဆီယံအသင်းကြီးကိုနိုင်ကမြန်မာနိုင်ငံကိုပယ်ထားခဲ့တဲ့အခြေအနေတွေကနေအလဲကျဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခွင့်ရအောင်သူ့လက်ထက်မှာသမရဦးသိန်းစိန်ကစူးစမ်းနိုင်ခဲ့တယ်ဆိုတာကိုလည်းပရစ်စီလာကလပ်ကထောက်ပြပြောဆိုပါတယ
် His legacy in ASEAN will be number 1 taking the ASEAN presidency being putting the country in a position
အာဆီယံနဲ့ပတ်သက်တဲ့သူထားရခဲ့မဲ့အမွေအနှစ်ကတော့နံပါတ်1အနေနဲ့မြန်မာနိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူနိုင်တဲ့အနေအထားရအောင်လှုပ်ဆောင်ပြီးတော့အလှည့်ကျဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကိစ္စပါပဲအစောပိုင်းစစ်ဆိုးရလက်ထက်တုန်းကတော့စစ်ဆိုးရဖြစ်တဲ့အတွက်မြန်မာနိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်ရေးကိုအာဆီယံဘက်ကလက်မခံခဲ့တဲ့အတွက်ဆိုင်းငံ့ခဲ့ရပါတယ်နံပါတ်2ကတော့မြန်မာနိုင်ငံအနေနဲ့တင်းပြေအာဆီယံအဖွဲ့ဖြစ်လာတဲ့ကိစ္စပါပဲအရင်တုန်းကတော့အုပ်ချုပ်တဲ့အစိုးရစနစ်ကြောင့်တော်တော်များများကတိတ်မလို့လာခဲ့ပါဘူးအာဆီယံနိုင်ငံတွေဟာစီးပွားရေးအရတိုးတက်ဖွံ့ဖြိုးတဲ့နိုင်ငံတွေဖြစ်လာနေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလည်းစီးပွားရေးနဲ့နိုင်ငံရေးအရတိုးတက်ပြောင်းလဲမှုတွေဖြစ်ပေါ်လာနေတာကြောင့်မြန်မာနိုင်ငံဟာအာဆီယံထဲမှာအရေးပါတဲ့နိုင်ငံတစ်ခုဖြစ်လာမှာပ
ါဒီထိပ်သီးစုဘက်ကိုသမရဦးသိန်းစိန်နဲ့အတူပြန်ကြားရေးဝန်ကြီးဦးရထွန်းနဲ့တခြားထိပ်တန်းအစိုးရအရာရှိတွေတက်ရောက်ကြမှာဖြစ်ပါတယ်အမေရိကန်အစိုးရဘက်ကတော့သမရဥဘာမားနဲ့အတူနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကုသရေးဝန်ကြီးဝန်ကြီးPenny Priska အမေရိကန်ကုန်သွယ်ရေးဌာနကအထူးကိုယ်စားလှယ် Michael Froman တို့တက်ရောက်ကြမယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါရခင်ဗျာ
ကုဇော်ဝင်းဆိုင်ပြောပြသွားတာပါအခုတော့ပြည်ရင်းသတင်းလောတပုတ်ကိုဆက်ပါမယ်မန္တလေးတိုင်းမြင်းကြံမြို့စက္ခရွာအပါဝင်ရွာ300လောက်ကတောက်တုံးမိခိုးနေရတဲ့မြတ်နန္ဒာဆယ်အနီးမှာမြေလွတ်မြေရန်ရှင်းလင်းပြီးတော့စီမံကိန်းအတွက်မြေတူးချက်ကြီးတွေနဲ့တူးဖော်နေတဲ့အတွက်စက္ခရွာကဒေတာက900လောက်ဟာဆန္ဒပြခဲ့ပြီး300လောက်ကတော့မြေတူးဆက်တွေကိုတားဆီးခဲ့ပါတယ်။တောက်သုံးရေသားမကတဘာဝပတ်ဝန်းကျင်မှာပျက်စီးဆုံးရှုံးမှုတွေဖြစ်နေပါပြီလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားနေတဲ့ Green for All အဖွဲ့ကလည်းပြောပါတယ်။အကြောင်းစုံကိုမတ်အေးမာကသတင်းပေးပို့ထားပါတယ်
။မြင်းညံခရိုင်အတွင်းကစခါရွာ၊ရတိနှမ်းရွာ၊ဂွေးပင်ရိုးရွာစတဲ့ကျေးရွာတွေကထောင်ထဲချီရှိတဲ့ဒေတာကန်တွေတောက်သုံးရေအတွက်အမိခိုးပြုတ်နေရတဲ့ဆယ်ရေကန်ပျက်စီးမှာကိုစိုးရင်ပြီးဒေတာကန်တွေကကန့်ကွက်ဆန္ဒပြနေရတာဖြစ်တယ်လို့တဘာဝပါဝင်ကျင်ထိသိရေးလှုပ်ရှားတဲ့ Green for All အဖွဲ့ရဲ့တာဝန်ခံဒေါက်တာစိုးနိုင်ကပြောပါတယ
်ဒီ1950ကျော်ကတည်ခဲ့တဲ့ဒီစခါရွာရဲ့ရွာထိပ်ကတောက်ရေကန်တွေကိုရေပစင်းဖြည့်ပြီးနေတဲ့ဆယ်ပေါ့ဗျာဟိုအဲ့ဆယ်ကိုရေကျတဲ့ရေနှမ်းကြောင်းတွေကိုဒီငါးလေးတိုင်းဒေတာကြီးအစိုးရကလို့ပြောတာပဲအဲ့ဒါကိုနေရာဖော်ထုတ်ဒီလိုနေရာနဲ့နေရာဖော်ထုတ်ရေးဆိုပြီးတော့ပေါ်ထုတ်ပြီးတော့အဲ့ဒါကိုတိတ်မှုကျူးစားတဲ့အတွက်ကြောင့်မို့ဒီဇော်ရီယာသားတွေကမကျင်ရလို့ဆန္ဒပြကြတာ။ဒီကရာချီပြီးတော့ဆယ်ဟူရေချာကောင်းတဲ့ရိုးတွေကိုပိတ်ပြီးတော့ရေလမ်းကြောင်းတွေကိုပိတ်ပြီးတော့သူတို့ညီွက်ဖော်ပြီးတော့ယူနေတဲ့ဘောရှိပါလေ။ချေကိုအဲ့လိုရေလမ်းကြောင်းတွေပိတ်လိုက်မယ်ဆိုလို့ရှိရင်ဆယ်ထဲကိုရေချတွေကျက်သွားပြီးတော့ဇွာထိတ်မှရှိတဲ့ဖုန်းကြောင်းကန်တွေ၊ဇွာသုံးရေကန်တွေ၊ဇွာအိုက်ကကန်တွေကိုမွေးလို့ပဲအားကိုးရတာဗျ။အဲ့ဇွာမှာ1,000-2,000လောက်တူးမှရေထွက်တာ။လူတိုင်းမတူးနိုင်ကြဘူး။ကဲကံသွားလို့ရှိရင်ရွာထိပ်ကသူတောက်သုံးရေကန်တွေကိုပြီးတဲ့ကန်တွေကိုလည်းချိန်ပြီးနိုင်မှာမဟုတ်တော့ဘူးအဲ့တော့သူတို့အတွက်တောက်သုံးရေချက်ချင်းချိန်နိုင်နေဆိုပြီးတော့ချိန်နိုင်ရင်းကိုရပ်ပြန့်မှုဆန္ဒပြကြတာပါခင်ဗျာဒီနေ့ဆန္ဒပြတဲ့ဒီဘုတ်ထဲမှာပါတဲ့အင်အားက900လောက်ရှိပါတယ်ကျွာမှာအခုမြေထိုးမြေကော်စက်တွေနားမှာတို့ဒီမျိုးပေါ်မှာဆန္ဒပြတဲ့အချိန်မှာနောက်ကနေပြီးတော့မြေကော်စက်တွေနဲ့မြေထိုးစက်တွေနဲ့ထိုးမဆိုးလို့ဆိုပြီးတော့အဲ့နာမှာစောင့်ချက်နေတဲ့အင်အားက300လောက်ခြံခဲ့ပါတယ်သူတို့
ဒေသခံအင်အား800ခန့်လောက်ကစီမံကိန်းဆက်မလုပ်ဖို့မြေတူးဆက်တွေကိုရပ်တန့်ဖို့တောင်းဆိုနေပေမဲ့အာဏာပိုင်တွေဘက်ကတော့ဆက်လုပ်မဲ့အခြေအနေရှိတယ်လို့လည်းသူကဆက်ပြောပြပါဗျာ။အဲ
နောက်ဒီဒီဟာကိုစီမံကိန်းပေါ်ထုတ်ဖို့အတွက်ဟိုတိုင်းတိုင်းအစိုးရကရမုံငွေချပေးခဲ့တာဖြစ်တယ်၊ဘတ်ဂျက်ချပေးခဲ့တာဖြစ်တယ်။ဒါကကျွန်တော်တို့ကသူတို့က သုံးဖို့အတွက်လုပ်ဖို့အတွက်မင်းရည်သားဖြစ်တဲ့အတွက်ကြောင့်မူသူတို့ကတော့ဆက်လုပ်ရမှာလို့ပြောပါတယ
်အခုလိုစီမံကိန်းလုပ်မဲ့ကိစ္စဟာတဘာဝပတ်ဝန်းကျင်ပြည့်စည်မှာကိုစိုးရိမ်ရပြီးအခုလောလောဆယ်မှာပဲနှစ်ပေါင်းရာချီရှိနေတဲ့သစ်ပင်တွေပြည့်စည်ရတဲ့အတွက်မကြခင်မှာပဲတဘာဝဘေးတံကိုအဲ့ဒီဒေသကလူတွေခံစားရမှာဖြစ်တယ်လို့လည်းဒေါက်တာစိုးနိုင်ကဆိုပါတယ
်အဲ့ဒါဒီခြေကတကယ်လို့မရှိတော့ဘူးဆိုရင်တကယ်လို့၆ပြည်ကြီးကဘုန်းဘောင်ဖြစ်လို့ရှိရင်ဂျွာပက်လေးမှာပေါင်နေတဲ့ဟန်တော်တွေရောမကြီးခင်တွေရောပြည်ကြီးဝါကြီးတွေပေါင်နေတာဒီအားလုံးကဒီမတော့ရတယ်နဲ့ပဲမိုးကြီးမတော့ရတာနဲ့ပဲဒါတွေကဆုံးရှုံးသွားနိုင်တယ်အခုပဲသူတို့ညီထိုးထားတဲ့ဒီက150 200လောက်မှာစစ်ပင်ကြီးအကုန်လုံးအမြစ်ကပါအကုန်လုံးကျူးသွားတဲ့အတွက်ကြောင့်မလို့အကုန်လုံးဖောသွားတဲ့အတွက်ကြောင့်မလို့အဲ့နာမှာကတလင်းခေါင်ကြီးဖြစ်နေကြပြန်ပြောင်းတလင်းဖြစ်နေတယ်မိုးရွာလို့ရှင်ပြကြတယ်ဒီကနေ့ကတော့ဒီစစ်ပင်ကြီးကမိုးရွာကိုကာကွယ်ပေးထားပြီးမြေကြီးကိုကာကွယ်ပေးထားပြီးဖေတဲ့ကိုချတဲ့ကြီးဟာလူချီးရင်တန့်ရှင်းနေရတယ်အခုတော့သူတို့တွေအဲ့ဒီစစ်ပင်ကြီးကိုအကုန်လုံးဘောနဲ့ထိုးပြတဲ့အတွက်ကြောင့်မလို့စစ်ပင်ကြီးတလင်းဖြစ်ဖို့ရတာနှစ်ပေါင်းရာရှိပေါင်းရတာအဲ့တော့အဲ့ဒီစစ်ပင်ကြီးမရှိရတဲ့အတွက်ကြောင့်မလို့ပို့ပြီးတော့ပူလာနိုင်တယ်အဲ့တော့ဝင်းရင်ဒေတာမှာစိမ့်ကတင်မရှိရတဲ့အတွက်ကြောင့်မလို့ပို့ပြီးတော့ချောက်ပြီးလာ
ဒေတာငန်ကြီးကတော့တောက်တုံးရေခက်ခဲတဲ့ဒေတာဖြစ်တဲ့အတွက်ဆေးရေကံပျက်စီးမှာကိုစိုးရိမ်မှုရှိနေပြီးဒီစီမံကိန်းကိုဆက်မလုပ်သင့်ဘူးဆိုပြီးပြောဆိုနေကြပါတယ်ရှင
် VOA သတင်းတောက်မှအေးအေးမှာပါအခုလဲနောက်ထပ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသတင်းလှော်တဲ့ပုဂ္ဂိုလ်ဆက်ပါမယ်မြန်မာနိုင်ငံက AOD လပိုင်တွေကိုတစ်နှစ်ကို9កောင်နှုံးနဲ့ရော့ကြလာနေပြီးတော့မျိုးသုံးပြောက်ွယ်မဲ့အရေးနဲ့ရင်ဆိုင်နေရတယ်ဆိုပြီးတော့ AOD လပိုင်ထိန်းသိမ်းဆောင်ရှောက်ရေးဆောင်ရွက်နေသူတွေကပြောကြပါတယ်မြန်မာနိုင်ငံမှာအခုလိုလက်ရှိ AOD လပိုင်ထိန်းသိမ်းရေးစောင့်ရှောက်ရေးဆောင်ရွက်ချက်တွေကိုပိုးပြီးတော့ကြည်ကြဲပြန့်ပြန့်ထိန်းသိမ်းဖို့လိုနေသေးတယ်လို့လည်းထောက်ပြပြောဆိုကြပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။မျိုးသုံးပြောက်ွယ်မဲ့အရေးနဲ့ရင်ဆိုင်နေရတဲ့အီယာဝတီလပိုင်တွေရဲ့လက်ရှိအခြေအနေကိုနိုင်ငံတကာဖွဲ့စည်းတစ်ခုဖြစ်တဲ့ Wildlife Conservation Society တားငှက်တိရစ္ဆာန်ထိန်းသိမ်းရေးအဖွဲ့ကဦးကျော်လှသိန်းကအခုလိုစပြီးပြောပါတယ
်။ဒီမျိုးသုံးမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်ဆိုတာကျွန်တော်တို့ဒီမန္တလေးနဲ့ပတ်မော်ကြားပါဘောနော်။အဲကျွန်တော်တို့နှစ်စဉ်ဒီဟိုကျွန်တော်တို့သုတေသနလုပ်ငန်းတွေလုပ်တာပေါ့နှစ်စဉ်လုပ်တဲ့အခါမှာကျွန်တော်မန္တလေးနဲ့ပမောချာမှာတော့2011ခုနှစ်လောက်ကနေစပြီးတော့အဲကျွန်တော်တို့တစ်နှစ်ကို9កောင်လောက်ကျော်လာတယ်လို့အဲကျွန်တော်တို့စစ်တမ်းတွေရသိရတာပေါ့နော
် Wildlife Conservation Society နဲ့မြန်မာနိုင်ငံငါးလုံငန်းဦးစီးဌာနတို့နှစ်စဉ်ကောက်ယူထားတဲ့တရားဝင်စည်ရင်းစရာတွေအရာ2012ခုနှစ်ကအီယာဝတီလပိုင်86កောင်ရှိခဲ့ရာကနေ2014ခုနှစ်အရောက်မှာတော့58កောင်ပဲចန့်ရှိတော့တယ်လို့ WCS မြန်မာရဲ့ website မှာဖော်ပြထားပါတယ်။တန်းငယ်ဒလိဆန်ထိန်းသိမ်းရေးအဖွဲ့ WCS နဲ့မြန်မာနိုင်ငံငါးလုံငါးဖွဲ့ချုပ်တို့ပူးပေါင်းပြီးအီယာဝတီမြေကျောင်းတစ်လျှောက်ကအီယာဝတီလက်ပိုင်တွေကိုနှစ်စဉ်သုတေသနလုပ်မှတ်တမ်းတင်နေတာဖြစ်ပါတယ်။ဒါပြင်အီယာဝတီလက်ပိုင်တွေစက်စားတဲ့မန္တလေးနဲ့ဗမော်ကြားကီလိုမီတာ400ခန့်ဒေသတွေထဲက84ကီလိုမီတာရှိတဲ့မန္တလေးနဲ့ကြောင်မြောင်းချားကိုတော့အီယာဝတီလပိုင်ထိန်းသိမ်းဆောက်ရှောက်ရေးဒေသအဖြစ်2005ခုနှစ်ကစတင်သတ်မှတ်ပြီးလအစဉ်ကင်းလှစောင့်ကြည့်နေတာဖြစ်ပါတယ်။အီယာဝတီလပိုင်မျိုးသုံးပြောက်ွယ်မဲ့အရေးတွေမကဘဲလပိုင်တွေနဲ့ငါးဖန်းချတဲ့ဒလိကိုပါမပြောက်ွယ်အောင်ထိန်းသိမ်းနေတာဖြစ်တယ်လို့လည်းဦးကျော်လှသိန်းကပြောပါတယ်။ဒါပေမဲ့အီယာဝတီလပိုင်ထိန်းသိမ်းဆောက်ရှောက်ရေးလုပ်ငန်းတွေကိုနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့Wildlife Conservation Society WCS ရဲ့အကူအညီနဲ့ငါးလုံငန်းဦးစီးဌာနရဲ့ဆောင်ရွက်မှုကနေမြေတစ်ခုလုံးကိုခြုံငုံနိုင်ခြင်းမရှိသေးဘူးလို့လည်းဦးကျော်လှသိန်းကပြောပါတယ
်လောလောဆယ်တော့ AOR လပိုင်နဲ့ပတ်သက်ပြီးတော့ဒီမှာထိန်းသိမ်းနေကျွန်တော်တို့ဟိုတာငတ်ထိန်းသိမ်းအဖွဲ့နဲ့ဒီငါးလုံငန်းဦးစီးဌာနနဲ့ပေါင်းပြီးတော့ဒါလုပ်နေပါတော့တခြားဖွဲ့စည်းဆိုတော့မရှိသေးဘူးဗျအဲဒီမန္တလေးနဲ့ကြောင်မောင်ကြားထဲမှာတော့အရင်က2008ခုနှစ်လောက်တော့78កောင်လောက်ပဲရှိပြီးတော့ကျွန်တော်တို့ဒီထိန်းသိမ်းကျွန်တော်တို့လှုပ်လာတယ်ကျွန်တော်တို့အိုက်တမတစ်လောက်နှစ်ခေါက်လောက်ပုံမှန်အဲပုံမှန်ဒါကင်းလက်ခီးစင်နဲ့ပညာပေးခီးစင်နဲ့လှုပ်တဲ့အခါမှာကျွန်တော်တို့24កောင်လောက်ဒီ area ထဲမှာတော့ကျွန်တော်တို့တိုးလာတယ်ပေါ့နော်ကျွန်တော်မွေးခွာတာလည်းသိရတယ်အဲဒီဆုံးတာလည်းကျွန်တော်တို့သိရတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့လက်လံမှတ်မိတဲ့ဘယ်လိုပြောမလဲကျွန်တော်တို့တစ်နှစ်တစ်ခေါက်စာပြီးလှုပ်တဲ့ကျွန်တော်မန္တလေးနဲ့ပမော်ချားတဲ့ကြတော့လွတ်နေရပါတော့အထက်ပိုင်းနေပေါ့ပြောရလို့ရှိရင်ဒီကြောင်ကြောင်ရဲ့အထက်ကနေပြီးတော့ပမော်အထိအပိုင်းနေပေါ့နော်တကယ်လို့အဲ့ဒီပိုင်းနေကိုပါကျွန်တော်တို့ကထိန်းသိမ်းနိုင်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့အကောင်ရေအတွက်တည်းလဲတိုးတက်လာမယ်လို့ကျွန်တော်တို့ထင်တာပဲဗျ
။လပိုင်းတွေအဓိကသေဆုံးရတာကငါးဖမ်းပိုက်တွေမှာညှိမိတာနောက်ဘက်ထရီရှော့ရိုက်ဖမ်းဆီးတာတွေကြောင့်မတော်တဆသေဆုံးရတာဖြစ်တယ်လို့လဲထောက်ပြပြောဆိုပါတယ်။ဒီအေယာဝတီလပိုင်းတွေကိုအကာအကွယ်ပေးကြဖို့ဟောင်ကောင်မင်းသားဂျက်ကီချန်ကလည်းတိုက်တွန်းခဲ့ပါတယ
်မင်္ဂလာပါကျွန်တော်ဂျက်ကီချန် Please you must help me to stop electrofishing
Kimi ado alo yawuti lembani ku kakuyame.
Please, you must help me to stop electrofishing. Give the baby dolphin a chance to live, like all the children of the world.
Jalama jali lane me, to do not people to limbani.
This is Jackie Chan.
Yawari labainui ka myama apa win shit taw asha nangan ni ne Bangladesh nangan do ma twi ya pi myo thong pyaw kwe me a shi ne yin sai ni ya ra phit par de.
မတ်တင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့အမေရိကန်သမ္မတလောင်းရီကော့ဘိုရဲ့အခြေအနေကိုကြားကြပါမယ်ဒီမိုကရက်နဲ့ရီပပ်လီကန်ပါတီတွေကိုကိုးစားပြုပြီးတော့အမေရိကန်သမ္မတကိုယ်စားလှယ်လောင်းနေဖြစ်ဝင်ရောက်ရှင်ပြိုင်မှုကြိုးပမ်းနေတဲ့ဗမ်းမောက်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်နဲ့ဘီလီယံနာတထည်ကြီးဒေါ်နယ်ထရမ့်တို့ဟာပြီးခဲ့တဲ့အင်္ဂါနေ့ကနယူးဟမ်ရှိုင်ယာပြည်နယ်ပနာမရွေးကောက်ပွဲမှာအသီးသီးအနိုင်ရရှိသွားကြပါတယ်သတင်းတောက်ရစ်ချတ်ဂရင်းရဲ့သတင်းဆောင်မကိုကိုရဲကောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဗားမောင်ပြည်နယ်အထက်လွှတ်တော်မတ်ဘာနီဆန်ဒါစ်နဲ့ပုံမှန်လင်းလင်းပြောဆိုရတဲ့ဘီလီယံနာတထေးဒေါ်နယ်ထရမ့်တို့ဟာနယူးဟမ်ရှိုင်ယာပြည်နယ်ရဲ့ပနာမရွေးကောက်ပွဲမှာတည်သည့်နိုင်ရသွားတာကြောင့်အမေရိကန်သမ္မတကိုယ်စားလှယ်လောင်းရွေးချယ်ပွဲအတွက်ပြည်နယ်လိုက်ကျင်းပတဲ့ပနာမရွေးကောက်ပွဲမှာသူတို့ရဲ့ပထမဆုံးအောင်မြင်မှုတွေဖြစ်လာပါတယ
် Thank you New Hampshire
ဆန်ဒါစ်ဟာဒီမိုကရက်တွေရဲ့မဲ60ရာခိုင်နှုန်းထိနိုင်ရခဲ့ပြီးနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကတော့38ရာခိုင်နှုန်းပဲရခဲ့တာဖြစ်ပါတယ်။သူ့ကိုယ်သူဒီမိုကရက်တစ်ဆိုရှယ်လစ်တယောက်လို့ကြေညာထားတဲ့ဆန်ဒါရဲ့မြန်ဆန်တဲ့အောင်မြင်မှုဟာပြီးခဲ့တဲ့အပတ်ကအိုင်အိုဝါပြည်နယ်မှာပထမဆုံးပါတီရင်းသမ္မတကိုယ်စားလှယ်လောင်းဖြစ်ရွေးချယ်ခန့်စဉ်ကကလင်တန်နဲ့နှစ်ဦးသားတည်ကြခဲ့တာနဲ့ရှင်ကြည့်လိုက်ရင်လုံးဝဆန့်ကျင်ဘက်ဖြစ်နေပါတယ်
။ What began last week in Iowa?What voters here
ဒီကရက်ဘက်ကအိုင်အိုဝါမှာစတင်ပြီးနယူးဟမ်ပ်ရှားပြည်နယ်ကမဲဆန္ဒရှင်တွေကထားလောင်းပြီးအတီးပြုတ်ပေးလိုက်တာဟာနိုင်ငံရေးအရာဒေါ်လန်ပြောင်းလဲခြင်းရဲ့အစပဲဖြစ်ပါတယ
် And here's what we're going to do. Now we take this campaign to the entire country.
ကျမတို့ဆက်လုပ်သွားမှာကတော့ဒီလိုပါဒီမဲဆွယ်လှုပ်ရှားမှုကိုတနိုင်ငံလုံးစီကိုယူဆောင်သွားမယ်ပြည်နယ်တိုင်းကမဲပြားတိုင်းအတွက်ကိုတိုက်ပွဲဝင်သွားမယ်ပြည်သူတွေရဲ့ဘဝတွေမှာစစ်မှန်တဲ့အပြောင်းလဲတွေဖြစ်လာစေဖို့စစ်မှန်တဲ့ဖြည့်ရှင်းမှုတွေရဖို့အတွက်တိုက်ပွဲဝင်သွားမယ
်။ဒါကတော့ဟီလာရီကလင်တန်ကပြောသွားတာပါ။အခြားတစ်ဖက်မှာလည်းပိုပြီးရှင်ပြိုင်ဘက်တွေများတဲ့ဒေါ်နယ်ထရမ့်ဟာ35ရာခိုင်နှုန်းထိအနိုင်ရခဲ့ပြီးလားတူမဲအကွာနဲ့အနိုင်ရခဲ့တာဖြစ်ပါတယ်
။ We are going to make America great again, but we're going to do it the old fashioned way. We're going to beat
ကျွန်တော်တို့အမေရိကန်နိုင်ငံကိုအင်အားကြီးမားတဲ့အခြေအနေပြန်ရောက်အောင်လုပ်ရပါလိမ့်မယ်။ဒီလိုလုပ်တဲ့နေရာမှာရှေးယိုးနီးနဲ့လှုပ်ဆောင်သွားမှာပါ။ကျွန်တော်တို့ဟာကုန်သွယ်ရေးနဲ့ပတ်သက်ရင်တရုတ်ဂျပန်မက္ကဆီကိုစတဲ့နိုင်ငံတွေကိုအနိုင်ယူရပါမယ်။နေ့စဉ်နဲ့အမျှကျွန်တော်တို့ရဲ့ငွေတွေကိုယူသွားနေတဲ့အဲ့ဒီနိုင်ငံတွေအားလုံးကိုအနိုင်ယူရပါလိမ့်မယ်။ဒီလိုဆက်အဖြစ်မခံနိုင်တော့ပါဘူး။ကျွန်တော်တို့စီမှာကမ္ဘာပေါ်မှာအထူးဂျုံဆုံးစီးပွားရေးသမားတွေရှိနေပါတယ်။သူတို့ကကျွန်တော်တို့စီကိုအချိန်တိုင်းဖုံးဆက်နေတယ်။သူတို့လည်းပါဝင်ကြညတယ်။သူတို့အစားနိုင်ငံရေးသမားတွေကဝင်ပြီးတော့သဘောတူညီချက်တွေကိုညှိနှိုင်းနေတဲ့အတွက်ဒေါ်လာဘီလီယံပေါင်းမြောက်များစွာဆုံးရှုံးနေရပါတယ်။ဒီလိုထက်အဖြစ်မခံနိုင်တော့ပါဘူး။
နယူးဟမ်ရှားယာပြည်နယ်မှာအခြေအနေကောင်းဖို့သူ့မှာရှိသမျှအရင်းမြစ်တွေအားလုံးနှိပါထုတ်သုံးခဲ့တဲ့အိုဟိုင်းယိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေဆစ်ကတော့ရီပပ်လီကန်တွေရဲ့ရွေးကောက်ပွဲမှာ16ရာခိုင်နှုန်းနဲ့ဒုတိယနေရာမှာရှိနေခဲ့ပါတယ်
။ Let me tell you, there's so much going to happen if you don't have a seat belt, go get one.
ကျွန်တော်ပြောပြစီခင်ဗျားမှာလူညွေးခပတ်မရှိသေးရင်တခုသွားဝယ်လိုက်ပါ။ကျွန်တော်တို့ဒီနိုင်ငံကိုအထက်ဆုံးကနေအောက်ဆုံးအထိလှုပ်ခတ်သွားအောင်လုပ်ပါရမယ်။
ကေဆေးရဲ့နောက်မှာရာဂိုင်နှုန်းအနည်းငယ်နဲ့လိုက်နေတာကတော့တက္ကသပြည်နယ်အထက်လွှတ်တော်အမတ်တက်ခရူးစ်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျက်ဘူးရှ်နဲ့ဖလော်ရီဒါပြည်နယ်အထက်လွှတ်တော်အမတ်မာကိုရူဘီယိုတို့ပဲဖြစ်ပါတယ်။သူတို့ကမဲဆန္ဒအားလုံးရဲ့17ရာဂိုင်နှုန်းစီရထားကြပါတယ်။အခုဆိုရင်မဲဆွယ်လှုပ်ရှားမှုတွေကိုတောင်ကယ်ရိုလိုင်းနားပြည်နယ်မှာဆက်လုပ်သွားကြမှာဖြစ်ပါတယ်။အဲ့ဒီမှာကလင်တန်ရောထရမ့်တို့နှစ်ဦးစလုံးပြက်ပြက်တသားဦးဆောင်နေကြတာဖြစ်ပါတယ်။
ဒါကတော့ကိုရဲကောင်ပြောပြသွားတာဖြစ်ပါရယ်ခင်ဗျာ VOA American အတန်းရဲ့ကြာတာရင်းနဲ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ကိုအီးမေးလ်ကနေဆက်သွယ်လို့ရင်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါရယ်ခင်ဗျာ
VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ပါခင်ဗျာသုရရှင်တို့အခုဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့ကြာသာပတင်းနေမနက်ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းတိုမီတာ32 40 48တို့အပြင်လိုင်းတိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1595တို့ကပါဒုချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ငံရေးအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘက်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
ဘာကြောင့်လဲဆိုတော့ဒီအုတ်ချုပ်ရည်ရနေရတဲ့ကလူတွေအပါဝင်အကုန်လုံးခင်ဗျအုတ်ချုပ်ရည်တော့မဟုတ်ပါဘူးခုကြောင်းစရာဆံမစရေးစကြီးကစပြီးတော့ပါတီဝင်
ဒါကတော့အပတ်စဉ်မြမအရေးသုံးသက်ချက်အစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်တဲ့အခါမှာအပြည့်ဆုံးကြားကြမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ဆက်ပေးပါမယ်ဦးကျော်စံသာစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်သမ္မတဖြစ်လာမလားဆိုတဲ့ကောင်းစတဲ့ Daily Star မှာလရဂျီကင်းရေးသားထားတာကိုဥစွာတင်ပြလိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ခမန်းချက်တွေများပေမဲ့ NLD ကောင်းဆောင်ကနှုတ်ဆက်နေသေးပါ။သမ္မတရောင်းတွေကိုနောက်ပတ်မှရွေးမယ်လို့သူကိုယ်တိုင်တိပိခန်ရသူတို့ဖြစ်တဲ့ဦးဝင်းထင်ကဆိုပါတယ်။နိုင်ငံသား Passport ကန်ဆောင်ထားတဲ့သားတွေကြောင့်ဒေါအောင်ဆန်းစုကြည်သမ္မတမဖြစ်နိုင်ဘူးဆိုတဲ့ဖွဲ့စည်းပုံပုံမှန်59စကိုရှောင်နိုင်ခြေရှိတယ်လို့ NLD ဘိုးအလုံးဥဆောင်သူဖြစ်တဲ့ရှင်နေကြီးဦးညောင်မင်းကဆိုပါတယ်။ဒါပေမဲ့သူတို့ပါတီကတော့ဒီအရင်မှစစ်တပ်ရဲ့သဘောတူညီမှုရအောင်လုပ်ဖို့လိုအပ်တယ်လို့သူရဲ့ပုဂ္ဂိုလ်ရေးအမြင်ကိုပြောပါတယ်။တချိန်တည်းမှာပဲပါတီကောင်းဆောင်တွေဟာဒီကိစ္စအတွက်စစ်ပဲနဲ့ညှိနှိုင်းနေစေဖြစ်ပါတယ်။ပါတီနိုင်ငံကကြီးဦးတင်ဦးကလည်းဒေါအောင်ဆန်းစုကြည်သမ္မတဖြစ်အောင်နီးလန်းရှာရမယ်လို့ဆိုပါတယ်။လူထုကလည်းဒေါ်စုကိုပဲသမ္မတဖြစ်စေချင်နေကြတာလို့ဆိုပါတယ်။စစ်တပ်ရဲ့ယက်တီချက်ကိုလည်းပြပြသားသားမသိရသေးပါဘူး။ဒေါ်စုကပဲအစိုးရကိုချုပ်ကိုင်မယ်ဆိုတဲ့ကိစ္စကိုလက်ခံနိုင်ဟန်ရှိပေမဲ့ဒေါ်စုသမ္မတဖြစ်လာမယ်ဆိုတဲ့အရေးကိုတော့စစ်တပ်ကတွန်းဆုတ်နေရန်ရှိပါတယ်။စစ်တပ်ပိုင်းမြဝတီသတင်းစာဆောင်ပါတပုတ်ထဲမှာတော့59စကိုအပိပိုင်ပြင်နာမျိုးမလုပ်သင့်ဘူးလို့ရေးထားတာတွေ့ရပါတယ်။သို့တော်လည်းဒါဟာစစ်တပ်အတွင်းသဘောထားတင်မှသူတချို့ရဲ့အမြင်သာဖြစ်တယ်လို့လည်းဗိုလ်ချုပ်ဟောင်းတူဦးကပြောပါတယ်။ NLD အတွင်းစည်းပုဂ္ဂိုလ်တချို့ကလည်းဒေါအောင်ဆန်းစုကြည်အနေနဲ့ဘောင်းသတ်မှတ်ထားတဲ့သမ္မတရာထူးဆိုတာတဲ့ဦးစားပေးရမယ့်အလုပ်တာဝန်တွေရှိနေတယ်လို့ဆိုပါတယ်။ပိသက်မှာတော့ဒါကိုဆုံးဖြတ်မဲ့သူဟာစစ်တပ်သားဖြစ်လိမ့်မယ်လို့យေသထားပါတယ်ခင်ဗျာအစိုးရတင်းပတ်သက်ပြီးဂျပန်ကုမ္ပဏီတွေသိပ်ဘဝင်မကြဘူးဆိုတဲ့ခေါင်းစဉ်နဲ့យေသထားတဲ့ဆောင်းပါးကိုတော့ Nikki Asian Review မှာဖတ်ရပါတယ်မြန်မာနိုင်ငံမှာဆီယနာရှင်စနစ်ကနေဒီမိုကရေစီအသင်ကူးပြောင်းရေးလုပ်တော့မြန်မာနိုင်ငံတွေကိုအစောတရင်ဝင်ရောက်လာတဲ့ပြည်ပကုမ္ပဏီတွေထဲမှာဂျပန်စီးပွားရေးလုပ်ငန်းတွေပါဝင်ပါတယ်ဒါပေမဲ့အခုဒီမိုကရေစီတကယ်လာတော့မယ်ဆိုတော့ဘယ်လိုဖြစ်မယ်ဆိုတာကိုတချို့ကစိုးရိမ်နေကြပါတယ်ထွန်းသစ္စာနိုင်ငံတွေမှာစီးပွားရေးလုပ်ရတာစွန့်စားမှုဖြစ်ပေမဲ့မြန်မာနိုင်ငံရဲ့အလားအလာကတော့ပြစ်ပတ်ထားလို့မရနိုင်အောင်ဆွဲဆောင်မှုရှိလာပါတယ်။ဂျပန်ကုမ္ပဏီတွေဟာမြန်မာရဲ့အခြေခံအဆောက်အဦတည်ဆောက်ရေးလုပ်ငန်းတွေကိုအစိုးရစီမံကိန်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့မျှော်လင့်နေကြတာပါ။ GFE Holding ရဲ့ Engineer Company ဆိုရင်တံတားတွေ၊စိတ်ကန်းတွေဆောက်လုပ်ဖို့လိုအပ်တဲ့ဆောက်လုပ်ရေးပစ္စည်းတွေကိုထုတ်လုပ်ဖို့ဖက်ဆက်ဖွဲ့စည်းထားပါတယ်။အလားတူသောပဲ IHI အကြီးစားစက်မှုလုပ်ငန်းကလည်းပြည်လက်မြေစက်ရုံကိုအစိုးရနဲ့ဖက်ဆက်တည်ဆောင်နေပါတယ်။အခု NLD အနိုင်ရပြီးအစိုးရပြောင်းလဲရမယ်ဆိုတော့ဂျပန်ကုမ္ပဏီတချို့ကဘာဆက်လက်မျှော်လင့်ရမလဲဆိုတာမရေမြာဖြစ်လာပါတယ်။မြန်မာဆက်လုပ်ရေးဝန်ကြီးဌာနထိပ်တန်းအရာရှိတူကတော့မနစ်ကပဲမြန်မာအစိုးရဟာသူတို့ရဲ့အစိုးရမူဝါဒရဲ့အဆက်မပြတ်အောင်ဆိုပြီးတော့အရာရှိကြီးယာရုတွေကိုကျွန့်ကျင်သူတွေထဲကခန့်အပ်ထားခဲ့တယ်လို့သူကဆိုပါတယ်။ဒါပေမဲ့လည်းအရဖက်တက်ကြွလှုပ်ရှားသူတွေထောက်ခံတဲ့ NLD ထားစီးပွားရေးကိုစီမံခန့်ခွဲနိုင်မှာမလားမသိဘူးလို့လည်းဂျပန်ကုမ္ပဏီအရာရှိတူကဆိုပါတယ်။ NLD အစိုးရကတော့သဘာဝပတ်ဝန်းကျင်ထိမြင့်ရေးကိုအဓိကထားမှာဖြစ်တယ်လို့သိရပါတယ်။ဒါကြောင့်ယခင်ခွင့်ပြုထားပြီးသားဖြစ်တဲ့ကျောင်းမီးသွေးလုံစာသုံးစွန်းအင်စီမံကိန်းတွေကိုပိတ်လိုက်ရပါပြီ။တခါလူမသိသူမသိတင်တာမခေါ်ပဲခွင့်ပြုထားခဲ့တဲ့အခြေခံအဆောက်အဦတည်ဆောက်ရေးစီမံကိန်းတွေဟာလည်းပြည်လင်းမြင်သာမှုရှိမရှိစမ်းစစ်တာကိုခံလာရနိုင်ပွဲရှိတယ်လို့យေတာထားပါတယ်ခင်ဗျာ
ဒါကတော့နိုင်ငံတကာသတင်းမီဒီယာတွေကစိတ်ဝင်စားစရာမြန်မာအကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်
idiom ne tin pya me idiom atong ga ro
give someone a hard time
phit ba de sa lung paung ga g I v e give ga be da s o m e o n e someone ga de u tiao ye e ga de khu de kha h a r d hard ga khit da t I m e time ga a chain so ro sa kwai khun ye dai yai ti be ga ro လူတူတယောက်ကိုခက်ခဲတဲ့အချိန်ပြတာပေါ့ idiom ဆိုရဲတဲ့ white day ပဲကတော့လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်ရှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking meto do a lot of things in a short time.
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချိန်တူတူအတွင်းမှာခိုင်းထားတာလုပ်ဆရာတွေကလည်းတပုံကြီးပါပဲဗျာလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ My boss is giving me a hard time by asking me to do a lot of things in a short time.
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသာဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်ရှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
give someone a hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်လာလာတန်စီစဉ်တင်ဆက်တဲ့ American Indian သုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြကြတာပါအခုတော့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့အတူဆယ်စုနှစ်ပေါင်းများစွာယိုရင်းပျောက်ကွယ်နေတဲ့ကောင်းမွန်သောအုပ်ချုပ်ရေးရန်ရာပြန်လည်တည်ဆောက်ရေးဆိုတာ NLD အစိုးရတည်အတွက်အဓိကစိန်ခေါ်မှုကြီးတစ်ရပ်ဖြစ်လာပါလိမ့်မယ်ဒီပြုပြင်ပြောင်းလဲရေးအခက်အခဲနဲ့အလားအလာတွေဘလို့ရှိပါသလဲ1990ပြည်နှစ်ရွေးကောက်ပွဲမှာရွေးချယ်ခံလွှတ်တော်ကိုယ်စားလှယ်လောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်စံသာတွေ့ဖက်ပြီးတော့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါခင်ဗျာ
ဒေါက်တာတင့်ဆွေခင်ဗျာအခုမြန်မာနိုင်ငံမှာလူတွေအရေးတကြီးစိတ်ဝင်တစားစီကြရတဲ့ကိစ္စကတော့အာဏာလွှဲပြောင်းရေးကိစ္စဖြစ်ပါတယ်အာဏာလွှဲပြောင်းတဲ့နေရာမှာစစ်တပ်ကဘယ်လောက်ထိချုပ်ကန့်ထားလိုက်မလဲကတိုင်းဒါရင်းနဲ့ဘယ်လိုခွဲပြီးမလဲဆိုတာကိုအဓိကစိတ်ဝင်စားကြပါတယ်ဒါတွေကစိတ်ဝင်စားစရာလည်းကောင်းတဲ့အရေးကြီးရယ်ဆိုရဲမှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်စဉ်းစားမိတာကမြန်မာနိုင်ငံမှာခိုင်မာတဲ့ကောင်းမွန်တဲ့ဒါဘျူရိုကရေစီအုပ်ချုပ်ရေးရန်တရာတည်ဆောက်နိုင်ဖို့လည်းသိအရေးကြီးတယ်ထင်ပါတယ်ဆိုတော့အာဏာလွှဲပြောင်းရေးကိုကြီးပဲသိအာယုံဆိုင်နေကြပြီးနိုင်ငံရေးကိစ္စမှာကြီးပဲသိလောနေကြသလားခုနပြောတဲ့အုပ်ချုပ်ရေးရန်တရာ good governance policy တနည်းပြောရင်အဲ့ဒါတည်ဆောက်ရေးကိုဘယ်လောက်အလေးထားပြီးတော့ဆောင်ရွက်နေကြတယ်လို့ဆရာမြင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျာအဲဒီဒီရူးကြောင်နာမိကုန်းကိုကျွန်တော်သဘောတူပါတယ်အဲ့ဒါခံမှန်းကြတယ်ပြောဆိုကြတယ်လုပ်နေကြတယ်အစိုးရပြောင်းလဲရေးဘယ်သူမှပြောရဲဆိုတာပေါ့လေဒါတွေကဟိုခံမှန်းချက်တွေကခံမှန်းချက်တွေပဲပြောတယ်တာဝန်ရှိတဲ့လူကသူကသူလုပ်သွားကြမှာကျွန်တော်တို့အားလုံးနဲ့ဆိုင်တာကဗမာပြည်ကြီးတခုလုံးပို့ပြီးတော့ကောင်းလာအောင်မှားတာတွေပြန်လာအောင်ပေါ့နော်ပို့ကောင်းလာအောင်လုပ်ဖို့ရှိရောအခုဘျူရိုကရေစီလို့ပြောမဲ့သူကဝန်တန်းတွေစီမံခန့်ခွဲမှုရန်တရာကြီးကပြင်ဆင်ဖို့ကကျွန်တော်တို့အတော်ကိုလိုပါတယ်ကျွန်တော်တို့ဟိုတိုင်းပြည်မှာပြင်ဆင်ရတဲ့အဲမှာခုနနိုင်ငံရေးစနစ်ဟလာဒီတိုင်းသားရေးဒီအပြင်တကယ်တမ်းစီမံခန့်ခွဲမှုပေါ့နော်ဒီဟာကြီးကချွေယွန်းလာတာကျွန်တော်တို့တော်ကိုကြားပြီးဟိုအပြစ်ပြောရင်လည်းပေါ့မှာပေါ့နော်ဆီအာနာတိန်လေးကပြစ်လာတယ်လို့ပြောရမှာဆက်ပလတ်ခင်မှာဒီဗြိတိရှ်အုပ်ချုပ်ရေးနောက်ကနေဆက်ခံလာကြတဲ့ဘာမှနိုင်ငံအုပ်ချုပ်ရေးစနစ်ဟာတော်တော်လေးစနစ်ကျခဲ့ပြီးတော့ကျွန်တော်တို့အရှိတောင်အရှာတောင်အရှာမှာတောင်နမည်ရခဲ့တဲ့အချိန်ကနေဒီအုပ်ချုပ်ရေးစနစ်နိုင်ငံရေးစနစ်ပြောင်းတဲ့အခါမှာဒီဘီရိုကရေစီရန်ရဲကြီးတဲ့ပျက်စီးသွားတာဖြစ်တဲ့အတွက်ကျွန်တော်တို့ပြင်ဆင်ရတဲ့မှာအဲ့ဒါကြီးလည်းအရေးတကြီးပြင်ဖို့ကြီးကြီးကျယ်ကျယ်နဲ့ကျွန်တော်တို့ကောင်းကြီးကြီးနဲ့ပြင်ဖို့လိုတယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျာ
ဆရာစောစောကဆရာနာသိတဲ့ကိစ္စကိုပဲအပြစ်ပြောမယ်ဆိုတော့တကယ်တော့သမိုင်းမှာရှိနေရပဲပေါ့ဆရာကျွန်တော်တို့အပြစ်ပြောတယ်ဆိုတော့ဒါကိုပဲကျွန်တော်လည်းစဉ်းစားမိပါတယ်ဥပမာထိုင်းမှာဆိုလို့ရှိရင်ဆရာနာသိတဲ့အချိန်ပေါင်းများများစွာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီစစ်ဘိုလ်တွေဟာနိုင်ငံရေးကိစ္စကိုသူတို့ဆောင်ရွက်တယ်အုပ်ချုပ်ရေးရန်ရဘျူရိုကရေစီရန်ရမှာသူတို့မဆောင်ရွက်ဘူးဆိုတော့ဘျူရိုကရေစီဆက်လက်ပြီးတော့ခိုင်မာနေတယ်အဲ့ဒါကြောင့်နိုင်ငံရေးအပြောင်းလဲဘလောက်ပဲဖြစ်ဖြစ်တိုင်းပြည်ဟာ မြန်မာနိုင်ငံလိုထွတ်ထွန်ကြမသွားတဲ့အခြေအနေတွေတွေ့ရမယ်ထင်ပါတယ်ဆရာမြန်မာနိုင်ငံမှာကြတော့အဲ့လိုပဲအနာသိမ့်ပြီးတော့ဗိုလ်ချုပ်ကြီးနေဝင်လက်ထက်မှာအုပ်ချုပ်ရေးရန်တရားကိုပါဖျက်ခဲ့တယ်ကျွန်တော်စဉ်းစားမိရဗိုလ်ချုပ်ကြီးနေဝင်ဘာကြောင့်ဖျက်တယ်လဲသူဟာရွေးကောက်ခံပြီးတက်လာတဲ့လူမဟုတ်တဲ့အတွက်ကြောင့်သူရဲ့ legitimacy တိဆောက်ဖို့အတွက်ဒါအုပ်ချုပ်ရေးရန်တရားကိုကောက်အောင်လုပ်တယ်ဘာညာဆွေးသူများအဲ့လိုရည်ရွယ်ခဲ့လေဒါလားအဲ
ဘလို့ပြဗိုလ်ချုပ်နေဝင်ကသူကအဲမြန်မာဆိုရှယ်လန်ဒင်းဆိုပြီးလုပ်ပြီးတော့ဒီ socialist နဲ့ပါနာမည်ပြအောင်သူလှုပ်သွားတယ်။ဘာကြောင့်လဲဆိုတော့ဒီအုပ်ချုပ်ရေးရနေရာတွေကလူတွေအပါဝင်အကုန်လုံးခင်ဗျအုပ်ချုပ်ရေးတောင်မဟုတ်ပါဘူး။ဟိုကျောင်းဆရာဆံမစရေးစကြီးကစပြီးတော့ပါတီဝင်ဖြစ်မှသာလျင်အရေးချင်းလို့သူကသတ်မှတ်တယ်။အဲ့တော့သူရဲ့လုံရည်ကန်ရည်ဟဲ့လားလုံနိုင်ဆိုင်ကန်နိုင်စွမ်းတွေအရေးချင်းတွေကိုပေးဖယ်ပြီးတော့ပါတီဝင်ဆိုတဲ့ပေဒဏ်ကြီးတစ်ခုနဲ့ဖြစ်သူကတိုင်းခဲ့တဲ့အတွက်ဒါရစရာမရှိအောင်ကိုပျက်စီးသွားတယ်လို့မြင်ပါတယ်။မှန်ပါတယ်ဆက်အနာသိမှုတွေရှိတဲ့နိုင်ငံတိုင်းမှာတော့ကျွန်တော်တို့ဗမာပြည်မှာအုပ်ချုပ်ရေးအနေနဲ့ပျက်စီးတယ်လို့မပြစ်ဘူးဆိုတာကတော့အမှန်ပဲခင်ဗျ။ဟု
တ်ကဲ့ဆိုဘျူရိုကရေစီကိုစီမံခန့်ဝဲဖို့အတွက်အဲ့တုန်းကဗိုလ်ချုပ်နေကစစ်ဘိုလ်တွေနောက်ပြီးတော့နိုင်ငံရေးဇက်ပြက်တွေပေါ့ဆရာပြောရင်တချို့ကကြိုက်ချင်မှကြိုက်မှအဲ့တုန်းကအဲ့လူတွေကိုအဆုံးချပြီးတော့သူလုခဲ့တယ်ပေါ့ဆရာ
။ဟုတ်ပါတယ်ခင်ဗျ။ဟိုဗိုလ်ချုပ်နေဝန်ကမဆရာပါတီဝန်ဖြစ်ပါအဲ့ပါတီဝန်နဲ့တော့မတင်ပြေးမှအစသဖြင့်သူကလှုပ်တယ်လို့အလားတူပဲတက်မရော်တွေကအရာရှိတွေကိုယူနီဖောင်းနဲ့ဖြစ်ဖြစ်ယူနီဖောင်းချွတ်ပြီးတော့ဖြစ်ဖြစ်ဟလာရာထူးအမျိုးစုံတီထွင်ပြီးတော့အထူးရာရှိဖြစ်ဖြစ်ညွန်ကျုပ်သတ်သဖြင့်ပေါ့နော်ဟိုတာဝန်ခံဖြစ်ဖြစ်လှုပ်ပြီးတော့ပြီးခဲ့တော့ဒီတက်မရော်အရာရှိအရာကနေဟာတက်ထဲမှာတော့သူကသူတကယ်ကိုစီကံတကြနဲ့ပုတ်စီခဲ့တဲ့ပုံကိုယ်လေးလို့ကျွန်တော်မငင်းပါဘူးသို့တော့အရက်ဖက်အုပ်ချုပ်ရေးမှာသူတို့ဟာအဲတီငါမငါနောက်မှာစစ်တပ်ရှိတယ်အဲ့ငါမလုတ်ပိုင်ခွင့်ရှိရဲဆိုတော့အဲမာနလွဲမားတဲ့မာနနဲ့တရက်ပြည့်အုပ်ချုပ်ရေးလုတ်တဲ့ခါမှာအစသပစ္စည်းတော့ရတယ်စစ်ယူနီဖောင်းဝတ်ထားရင်စစ်ယူနီဖောင်းရာဇဝင်ရှိရင်သူဟာအလုံးကိုတော်တဲ့ဟလာမိုးရွှေကိုဆိုတော့ဟာပေါ့ခုခေပါပဲဟိုဖြစ်နေကြတော့ကတနည်းအားဖြင့်ရှစ်တင်ရှိရတဲ့ဟလာအစိုးရဝန်သားအရာရှိအရာခံဒီလိုမဟုတ်တဲ့စဉ်းစားမှုတွေနဲ့တကယ်လူများပြည်သူအချို့ရင်းနဲ့ပဲမှာပစ္စည်းချင်းမကပစ္စည်းလာတာဖြစ်တဲ့အတွက်အဲ့ဒီဟာကြီးကစကျွန်တော်တို့ဟိုပြင်ရမယ့်အခြေအနေလို့ကျွန်တော်သဘောတူပါတယ
်ဆိုတော့ကျွန်တော်အရှိကိုပြင်နိုင်မယ့်အလားအလာစဉ်းစားမိတော့လေတော်တော်လေးတော့ရင်လေးစရာလို့ဆိုရမလားပါပဲဆရာဘာကြောင့်လဲဆိုတော့အခုစစ်တပ်ကချုပ်ကင်ထားတဲ့ဌာနတွေကအင်မတန်အရေးကြီးတယ်ပြည်ထရေးရိုးဘာတို့ကအဆာဆရာနောက်တစ်ခါအခုစစ်တပ်ကကြာခင်မှမအနာလွှဲပေးရတော့မယ်ဆိုတော့အတွင်းဝန်တွေဌာနတိုင်းမှာခံပလိုက်တာ
ဟုတ်တယ်ခင်ဗျအခုနောက်ဆုံးပေါ့နော်သမတဥသိန်းစိန်ကမထွက်ခင်မှာဒီဟာလုတ်သွားတော့ဟိုအမြဲတမ်းတုံ့ဝန်ဆိုတာအမှန်ငါကျွန်တော်တို့ဥပမာပေးရရင်ဗမာနိုင်ငံလိုပဲဗြိတိသျှလက်ထက်ကလွတ်လပ်ရတဲ့အိန္ဒိယနိုင်ငံမှာထိလိုက်လို့ရှိရင်အိန္ဒိယနိုင်ငံမှာပါတီစုံဒီမိုကရေစီရအစိုးရတွေကပြောင်းပြောင်းသွားပြီးတချို့အစိုးရတွေမတည်ငြိမ်ဘူးခင်ဗျတချို့ဆိုတနည်းနှစ်နှစ်လောက်နဲ့ထွက်ပြီးပြောင်းရတာတွေရှိတယ်လေးနှစ်တည်တည်ငါးနှစ်တည်တည်ဒီလေဆိုတော့ရှားတယ်ဒါပေမဲ့သူ့မှာအမတမခိုင်မာအကောင်းနဲ့ဘီရိုကရေစီရန်တရားကြီးကရှိနေတော့အဲ့ဒါကိုဘယ်သူမှလည်းဟိုထိလို့မရဘူးခင်ဗျအမတမတော်တဲ့အရာရှိကြီးတွေကြီးငယ်တွေအများကြီးရှိတယ်အဲ့တော့အဲ့ဒီအရာရှိကြီးတွေနဲ့တိုင်းပြည်ရဲ့အုပ်ချုပ်ရေးမန္တန်ကြီးကိုတက်အောင်လုပ်ထားတယ်ဟိုထက်ကနိုင်ငံရေးစနစ်ပြောင်းရုံနဲ့အဲ့ဒီမန္တန်ကပြောင်းမှာမဟုတ်ဘူးခင်ဗျအဲ့တော့အိန္ဒိယနိုင်ငံနမူနာကြီးကျွန်တော်တို့ဗမာနိုင်ငံမှာမျိုးဆက်ပြက်တယ်လို့ဖြစ်သွားတော့အဲသင်တန်းနေလေလို့တယ်နောက်တစ်ခုကခြားခြားလက်ဆမှုတွေကအကြီးကျယ်နှစ်ပေါင်းမြောက်များစွာဖြစ်လက်တဲ့ဖြစ်ထားတဲ့စိတ်ဓာတ်အပိုင်းကလည်းပြောင်းရမှာဖြစ်တဲ့တွေ့ကျွန်တော်တို့ဗမာနိုင်ငံမှာနိုင်ငံရေးစနစ်အစိုးရပြောင်းပြီးအဲ့ဒီမန္တန်ကြီးအတွက်ကတော့လူသစ်တွေကိုကျွန်တော်မွေးထုတ်အောင်မယ်မွေးထုတ်ဖို့ကလည်းကြာမှာဆိုတော့လူဟောင်းတွေကိုပဲကျွန်တော်တို့ရသတော့ပြင်ဖို့ဟိုပြင်ရတော့မှာပေါ့နော်ဒါအတွက်လည်းတော့ဟုတ်ခက်ပါတယ်ခက်တဲ့တွေအစိုးရမှာအတမကောင်းကြီးပြီးတော့ဒါကနှလုံးသားလဲဖြူစင်တဲ့အစိုးရမျိုးကြားမှာသာလဲနှစ်တူတူနဲ့ကျွန်တော်ပြင်နိုင်မယ်လို့ယူဆပါတယ
်ဟုတ်ကဲ့ကျွန်တော်အဲစစ်တပ်တက်မတော်ပေါ့လေသူတို့ဘက်ကအာဏာကြီးစိုးနေတာသူတို့ဘက်ကလူတွေပါဝင်နေရဆွဲပြင်နောက်ကျွန်တော်စဉ်းစားမိတာချက်ကဆရာဘျူရိုကရေစီရန်ရတဲ့ပုဂ္ဂိုလ်တွေဟာပါတီတန်ရောစင်လူပုဂ္ဂိုလ်တန်ရောစင်ဒါတွေလဲကင်းဖို့လူတွေလို့ထင်ပါတယ်ဒီမိုကရေစီဖြစ်နိုင်တော့ပါတီတွေအပြောင်းလဲဖြစ်လာမှာပေါ့အစိုးရအပြောင်းလဲအဲ့ဒီခါမှလည်းပဲဆရာစောစောပြောလို့မရင်မရင်ဆက်ပြီးတော့ဒီရန်တရားကိုထိန်ထိုင်မဲ့လူမျိုးလူသစ်နဲ့ထင်တယ်ဆရာ
ဟုတ်ကဲ့အဲ့ဒီချက်ကလည်းအတော်အရေးကြီးတယ်ခင်ဗျာဟလာအစိုးရဝန်ထမ်း
ဟိုနိုင်ငံပါတီနိုင်ငံရေးမလို့ဟာဆိုတဲ့ဟာမျိုးပေါ့နော်သူကဝန်ထမ်းတော့မဟုတ်ဘူးခုတော့သမ္မတလို့ရအောင်ပါတီနိုင်ငံရေးမလို့ဟာဘူးဆိုတော့ပုံစံပုံကြီးကလောက်ထားတော့ကိုကမောက်ကမာကြီးပေါ့နော်ဟုတ်လည်းနေပြောရင်လူတိုင်းမှာကမ္မတာဖြစ်ဖြစ်လားနမောဇေယောင်းတဲ့လူပဲဖြစ်ဖြစ်နိုင်ငံရေးအသိအမြင်ကတော့ရှိနေကြတာပဲညွန်ကြားရေးမှုချုပ်ကြီးဖြစ်ဖြစ်လားခုနအမြဲတမ်းအတုံးဝင်ပဲဖြစ်ဖြစ်သူကသူတို့ရှိကြတယ်ခင်ဗျာမရှိရဘူးလို့ပြောတာကတော့ဒါအတက်တကိုမဖြစ်နိုင်တာကိုမေ့ပေးတဲ့ဟိုစီကံကြီးတစ်ခုပေါ့နော်အဲ့တော့သို့တော်လည်းပဲစနစ်ကလည်းကောင်းမယ်ဘေးကမှန်နိုင်နေရလဲကျမတည်းဆိုရင်ဒီအုတ်ချွေရံနေရာတွေကပုံကူတွေလည်းပဲမှန်ကန်နဲ့ဟလာအုတ်ချွေလမ်းကြောင်းတက်တက်ကိုသူတို့ပဲအစိုးရတက်တက်ဆိုတဲ့မူပေါ့နော်သူ့မှာစိတ်သက်ရှိတာတပိုင်းပေါ့တကယ်တမ်းလက်တွေ့လုံနိုင်လာလိမ့်မယ်သို့သောအဲ့အစင်လာကကျွန်တော်တို့အဲ့အစင်လာရဲ့လည်းပြစ်ထားတော့ကတော်တော်ကိုတော့ဟိုလုံယူရလိမ့်မယ်အဲကျွန်တော်တင်တဲ့အမ်တမတ်တော်ရဲ့အရာရှိစည်ရင်ကောင်းတဲ့အရာရှိအများကြီးရှိတယ်ရှိတယ်လို့တော့ကျွန်တော်ဟိုကိုယုံကြည်ပါလေအဲ့ပုံကိုယ်စပြထားပြီးတော့သူ့ကိုနမူနာထားပြီးတော့ပြင်ကြရလိမ့်မယ်ခက်တာတော့ခက်တယ်ခင်ဗျဟု
တ်ကဲ့နောက်တစ်ခုကဒါလောလောဆယ်မှာဘယ်လိုခရစ်စီရန်တရားကောင်းကောင်းနဲ့ရှေ့ကိုအဆက်ဆက်ရေးပေါ်ဆရာလက်ရှိပုံကိုယ်တွေထားနောက်တစ်ခါနောက်လာမယ့်မျိုးဆက်သစ်တွေဘယ်လိုခရစ်စီရန်တရားကိုထိမယ်မျိုးဆက်သစ်တွေမွေးထုတ်တဲ့နေရာမှာပညာရေးစနစ်လည်းသိအကြီးကြီးထင်ပါတယ်အိန္ဒိယမှာကြတော့ပညာရေးစနစ်ကမွေးထုတ်တဲ့လူတွေကဒီခက်သစ်ဘယ်လိုခရစီရန်တရားမှာဘလောက်အဝင်ဝင်ကြဖြစ်ကြတယ်လဲဆရာ
အဲ့ဒီကနမူနာပဲဒီဥပမာပေးရင်ပေါ့နော်ယူရာမြူရာတပိုက်ပေါ့ဥပမာပေးတာတော်တော်ကြီးပြောပါတယ်သူတို့ဒီမှာနော်အရင်တော့ပမာပြီးမှဟို ICS လို့ဟာမျိုးပေါ့နော
်
အရာရှိကြီးတွေကို British လက်ထက်တွေကမွေးထုတ်ထားတဲ့အစင်လားခုထိတောင်းလျှောက်ရှိနေတယ်အဲ့တော့အဲ့ဒီ line ကိုရောက်သွားတယ်အဲ့ဒီမိုးဝမ်းကြောင်း line ရောက်ရောက်သွားတဲ့အရာရှိငယ်တွေအရာရှိကြီးတွေဟာလည်းပဲတကယ်ကိုသူလာသူ့မှာလည်းလုံးလုံးလုံးနေဥပဒေစည်းမျဉ်းလာခိုင်ခိုင်မာမာရှိတာဟုတ်ရှိတဲ့အတိုင်းသူကသွားလို့လုံလို့ရတယ်။ဘာမှဒီမှာအဲ့ဒီဥပဒေပိုင်းကလည်းကျွန်တော်တို့လုံရအောင်ပေါ့နော်။ဆိုတော့သူတို့မှာလည်းလေးစားလောက်တဲ့ပုံကိုရည်ရည်ဖြစ်လာကြတယ်ခင်ဗျ။အတ္တမတန်ဖိုးထားတတ်တယ်ကျွန်တော်တို့ဘာမှဒီမှာယူနီဖောင်းဝတ်ထားမှနောက်ကြတော့မဆလာဝင်းမှနောက်ကြတော့ကြံခိုင်ရေးဝင်းမှသက်သက်ပြင်ပေါ်လေးအဲထင်ကြီးရမယ်လို့လုံထားတဲ့အစင်လာကြီးကလည်းပြောင်းသွားမှာကိုပိုင်အရေးချင်းဒီစီအောင်ကျွန်တော်တို့ကလက်ပြမွေးထုတ်ဖို့လိုတယ်ဒါပေမဲ့ကဟိုပြူကျေဆွမ်းသာဆွေးနွေးသလိုပညာရေးစနစ်ပေါ့နော်အောက်ခြေပညာရေးတဲ့မကပဲねဒီအဲဒီ secondary tertiary ပညာရေးမှာပါကျွန်တော်တို့ကလိုက်ပြီးတော့ပြင်ရလိမ့်မယ်သို့တော်လည်းပဲကျွန်တော်အရှိတာကလူငယ်တွေဟာဟိုတက်ကြွတဲ့စိတ်နဲ့အကောင်းမြင်စိတ်တွေနဲ့အားတက်မှုတွေရှိနေတော့ကအဲ့ဒီအားတွေကိုသုံးရင်တော့ကကျွန်တော်တို့ဟိုမြန်ဆန်နိုင်အောင်ကြိုးစားနိုင်ကောင်းရဲလို့ကျွန်တော်ဟိုလုပ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးမေးချင်တာတစ်ခုကတော့သောဒရှင်ရဲ့စူတောင်းကကြည်ပြီးတော့ကျွန်တော်နဲ့ဆရာနဲ့ဆွေးနွေးချက်ကိုကျွန်တော်တို့လွှင့်လိုက်ပြီးတဲ့နောက်မှာသောဒရှင်ကတွေကပြောကောင်းပြောလာမယ်အာအိန္ဒိယနိုင်ငံဟာခြားစားပျက်စီးမှုသိရှိတာပဲအဲ့ဒါကိုဥပမာပေးတာကိုထိုက်ကသိမဟုတ်ဘူးလို့ပြောတဲ့လူတွေစီကောင်းစီလာမယ်ဆရာကျွန်တော်တို့ဘယ်လိုပြန်ပြောရမလဲ
ပါပါတယ်ခင်ဗျာအဲ့ဒီအချက်လေကျွန်တော်တို့ညင်းလို့မရဘူးကျွန်တော်လည်းညင်းပါဘူးသို့တော့ဒီကမ္ဘာလုံးမှာပေါ့နော်ဒီတဲ့ဟိုအိန္ဒိယတရုတ်ပြည်ကြီးကြည်လည်းပဲဒီတိုင်းပဲနောက်တစ်ခါရှေ့ဆုံးကရောက်နေတဲ့အမေရိကန်ပြည်တော်စုကြည်လည်းပဲပြောစရာတော့ရှိတယ်သို့တော့အဲ့လိုနိုင်ငံကြီးတွေမှာအဲသူစနစ်တွေကလူအတိုင်းဝိုင်းရတဲ့လက်ခံနိုင်လောက်တဲ့အဆင့်အောင်းအောင်းတစ်ခုကိုရောက်နေကြတယ်လို့ကျွန်တော်မြင်ပါတယ်နော်အားနည်းချက်တော့ရှိတာပေါ့အဲ့တော့ဗမာပြည်လည်းပဲအဆင့်တစုံတရာတက်လာအောင်တော့ကျွန်တော်တို့ဝမ်းဝမ်းကြိုးစားကြမှာပဲလို့ပြောပါတယ
်ဥကြောစန္ဒာစီစဉ်တင်ဆက်တဲ့အပတ်စဉ်မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာ Fulbright ပညာသင်ဆုချီးမြှင့်ခံရပြီးတော့အမေရိကန်နိုင်ငံ Notre Dame တက္ကသိုလ်မှာဥပဒေဘာသာရပ်ဆိုင်ရာမဟာဘွဲ့လာပြီးတော့လေ့လာသင်ယူနေတဲ့မတ်နွန်နွေလွင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်။မတ်မိုးဖြူကစီစဉ်တင်ဆက်ထားတာဖြစ်ပါတယ
်။ကျွန်မကတော့တရားမျှတမှု justice ကိုယုံကြည်ပါတယ်။ liberal democracy စနစ်မှာတော့ လူတိုင်းရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆုံးဖြတ်ချက်ချပိုင်ခွင့်အစရှိရဲ့လွတ်လပ်ခွင့်တွေကိုဗဟုပြုပြီးတရားမျှတမှုကိုကျမတို့စဉ်းစားယူလေးရှိပါတယ်လူတယောက်ချင်းစီရဲ့လွတ်လပ်ခွင့်တွေကိုအခြေခံတဲ့အတွက်ကြောင့်ကိုကျင့်သိက္ခာလူကောင်သိက္ခာဆိုတာလူတိုင်းမွေးကလေးကပိုင်ဆိုင်ထားတဲ့ဒဏ်တွေအခွင့်အရေးဖြစ်လာတယ်။မွေးရပါဖြစ်လို့လူတိုင်းနဲ့ထိုက်တန်တဲ့မိမိရဲ့ထိုက်တန်မှုကိုအခြားလူတွေကလေးစားမှုရှိရမှာဖြစ်ပြီးမိမိကလည်းအခြားလူတွေကိုပြန်လည်လေးစားရမယ့်တာဝန်ရှိတယ်။ဒါက liberal democracy စနစ်မှာတရားမျှတမှုရဲ့အခြေခံစဉ်းစားချက်တစ်ခုဖြစ်တယ်။ဒါအပြင်တရားမျှတမှုရဲ့သဘောတဘာဝကကျက်ပြန့်တဲ့အတွက်ကြောင့်သူ့ကိုအသုံးချတဲ့နေရာကိုလိုက်ပြီးအသေးစိတ်အသေးပဲပြောင်းလဲတယ်။ဥပမာကောင်းမွန်တဲ့တရားစီရင်ရေးစနစ်မှာကြိုးကြောင်းဆွေလျော်တဲ့စီရင်တုံးဖြတ်ထုံးတွေ၊စီကံကျင့်ဝတ်တွေ၊ဤဥပဒေတွေမူပေါင်းတွေရှိပါတယ်။တရားမျှတတဲ့ဥပဒေစနစ်လို့ပြောလိုက်ရင်လူတိုင်းက due process of law ကိုခံစားခွင့်ရှိတဲ့စနစ်ဖြစ်ရမယ်။ due process of law ဆိုတာလူတစ်ယောက်ရဲ့ဘဝလွတ်လပ်ခွင့်နဲ့ပြစ်စရုပ်စာပိုင်ဆိုင်မှုကိုတရားဥပဒေနဲ့မညီညွတ်ပဲဒါမှမဟုတ်ရင်နိုင်ငံသားတွေကိုပေးရမယ့်ဥပဒေကာကွယ်ကိုထဲမတွက်ဖင်နဲ့ဘယ်သူကမှယူဆောင်သိမ်းပိုက်ခွင့်မရှိပါဘူးတကယ်လို့များလူတရားကတရားခွင်ကိုရောက်ရှိခဲ့မယ်ဆိုရင်လည်းတရားဥပဒေရဲ့အကာအကွယ်ကိုတန်းတူရပိုင်ခွင့်ရှိကိုရှိရမယ်ကာယကံရှင်ရဲ့အမှုတော်အမှုလာနဲ့ပတ်သက်လို့ကာယကံရှင်ကိုအသိပေးရမယ်ရှေ့နေရှိရကိုစိတ်တိုင်းညခေါ်ပိုင်ခွင့်ရှိရမယ်ငွေချေးမတက်နိုင်ရင်အစိုးရကဥပဒေအထောက်အပံ့အဖွဲ့နဲ့ချိတ်ဆက်ပေးရမယ်စီရင်ချက်မချမချင်းအပြစ်ကင်းသေးတယ်လို့မှတ်ယူပြီးတန်ရရဲ့အကျိုးကိုခံစားခွင့်ရှိရမယ်စသဖြင့်ပေါ့နော် Social Justice လူမှုရေးစနစ်တရားမျှတမှုမှာဆိုရင်တော့ပညာရေးကျန်းမာရေးဘဝလုံခြုံမှုစတဲ့အခွင့်အလန်းတွေနဲ့ထူးအခွင့်အရေးတွေကိုလူမှုအကြမ်းမျက်မျက်တက်တာဖြစ်အောင်အကောင့်ထဲပေါ်နိုင်လောက်တဲ့စနစ်မျိုးကိုခေါ်ပါတယ်ဥပမာငကိုချို့တဲ့မိသားစုတွေမတန်ဆွမ်းသူတွေကိုလောက်ကင်နိုင်တဲ့စွမ်းရည်အရာမှာအခြားပြည်သူတွေနဲ့ဒန်းတူဖြစ်လာတဲ့အချိန်အတိုင်းတာတစ်ခုအတိအထူးအခွင့်အရေးပေးတာမျိုးပေါ့နော်လူတဦးချင်းအနေနဲ့ခြုံပြောရလို့ရှိရင်တရားမျှတမှုဆိုတာခြေအနေနဲ့အချိန်အခါကိုလိုက်ပြီးမျက်မျှတက်တာဆုံးဖြတ်ပြုမှုနိုင်စွမ်းလို့ဆိုချင်ပါတယ်မျက်မျှတက်တာဆုံးဖြတ်ပြုမှုနိုင်စွမ်းဆိုတဲ့အရေးချင်းကိုရဖို့ကအင်မတန်ခက်ခဲပါတယ်ကျမတို့ကဒီအရေးချင်းကိုပိုင်ဆိုင်ဖို့အတွက်လေ့လာမှုတွေအများကြီးပြုလုပ်ရပါမယ်တန်ဖိုးရှိရစပေတွေမှတ်တမ်းရုပ်ရှင်တွေတဲကနေလေ့လာမှုတွေဒေတာအတီးဒီလူမှုပတ်ဝန်းကျင်အမျိုးမျိုးကနေကြည်ကြဲပြန့်ပြန့်လေးလာကောက်ချက်ချမှုအစရှိတဲ့လေးလာမှုတွေကိုပြုလုပ်ရပါမယ်။တမာတမတ်ကြကြတွေးခေါ်တက်ရပါမယ်။ကလေးငယ်တွေကိုလည်းတရားမျှတမှုဆိုတာဘာလဲဆိုတာကိုသူတို့ဖော်တာရှာဖွေလာအောင်အားပေးရပါမယ်။နောက်ပြီးတရားမျှတမှုဆိုတာသူများပေးမှရတာမဟုတ်ပါဘူး။ကိုကိုယ်တိုင်တိဆောက်ယူရမယ်။ကျမတို့တစ်ချိန်မြင်တွေ့ချင်တဲ့မြန်မာလူအဖွဲ့အစည်းရဲ့အနာဂတ်ကကျမတို့မျိုးဆက်အစဉ်အဆက်ရဲ့လက်ထဲမှာရှိတဲ့အတွက်ကြောင့်မို့ကျမတို့တရားမျှတတဲ့လူအဖွဲ့အစည်းတရက်အဖြစ်ကဘာမှဥမော့ပြီးရတည်ခြင်းသလား။စိတ်ခံစားမှုကိုလိုက်ပြီးစန္ဒာဂရိနဲ့ဆုံးဖြတ်တတ်တဲ့လူအဖွဲ့အစည်းမျိုးအနေနဲ့ယက်တီမလားဆိုတာကျမတို့နိုင်ငံသားတဦးချင်းစီကတရားမျှတမှုကိုဘလို့အစဉ်စဉ်တိဆောက်သွားမလဲဆိုတဲ့ခံယူချက်အပေါ်မူတည်ပါတယ်။တရားမျှတမှုကိုဘလို့တိဆောက်မလဲဆိုတော့လူတယောက်ချင်းစီကမိမိမိသားစုပတ်ဝန်းကျင်ကနေစပြီးမြန်မာတက်ဆက်ဆံပြည်မှုတက်တဲ့လေအထလေးတွေကနေစတင်တိဆောက်ရမယ်လို့လည်းကျမယုံကြည်မိပါတယ်ရှင
်။အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါတော့ full break ပညာသင်စုချိမြင့်ခံရပြီးတော့ American တက္ကသိုလ်မှာဥပဒေဘာသာရပ်ဆိုင်ရာမဟာဘွဲ့လေ့လာသင်ယူနေတဲ့မတ်နွန်နွလင်းရဲ့ယုံကြည်ရာကိုနားဆင်ကြကြရတာဖြစ်ပါရခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။ American နဲ့လာအိုနှစ်နိုင်ငံကြားနက်ဆိုင်နဲ့မဟာမိတ်ဖြစ်တဲ့ဆိုတာကိုပြသဖို့အတွက် American လက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell ဟာလာအိုစ်နိုင်ငံကိုဒီဇင်ဘာလ18ရက်နေ့18ရက်နေ့တွင်မှာတွားရောက်ခဲ့ပါတယ်။လာအိုစ်နဲ့အမေရိကန်နှစ်နိုင်ငံအစိုးရတွေနဲ့ပြည်သူတွေကြားဆက်ဆံရေးကဏ္ဍတစ်ပြက်ဖွင့်လှစ်လိုက်တာဖြစ်ကြောင်းနိုင်ငံခြားရေးအသိပ္ပံမှာများပြတဲ့ပရိသတ်တွေကိုလက်ထောက်နိုင်ငံခြားရေးဝန်ကြီးရပ်ဆယ်ကပြောကြားခဲ့ပါတယ်။ဒီမိတ်ဆွေဖြစ်မှုဟာစီးပွားရေးဖွံ့ဖြိုးမှု၊ကျန်းမာရေး၊ပညာရေးနဲ့သဘာဝဝန်းကျင်၊ကာကွယ်ထိန်းသိမ်းရေးတွေလိုမျိုးနိုင်ငံစလုံးအတွက်အရေးပါတဲ့ကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ရေးဖြစ်ပါတယ်။ဒါအပြင်နိုင်ငံဆက်ဆံရေးအဆင့်မြင့်စေဖို့အတွက်တိုးပြီးလှုပ်ဆောင်တဲ့အနေနဲ့ဒီနှစ်နှောင်းပိုင်းလောက်မှာ American သမ္မတ Barack Obama နဲ့နိုင်ငံခြားရေးဝန်ကြီး John Kerry တို့ Laos နိုင်ငံကိုလာရောက်လက်ပတ်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ Laos ပြည်သူ Democratic သမ္မတနိုင်ငံနဲ့ ဆက်ဆံရေးခိုင်မာစေဖို့အတွက်သမ္မတအိုဘားမားလာရောက်လဲပတ်မဲ့အချိန်ဟာတစ်နှစ်တောင်မလိုတော့ဘူးလို့လည်းပြောကြခဲ့တာပါ။လက်ထောက်နိုင်ငံခြားရေးဝန်ကြီးရာဆယ်ဟာလာအိုစ်ဒုတိယဝန်ကြီးချုပ်ဒေါက်တာတောင်လွန်းစီလိုဆက်နဲ့လဲတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးတွန်းမြင့်လာစေဖို့နဲ့2016ခုနှစ်မှာလာအိုစ်နိုင်ငံကအာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံတွေအပါအဝင်အာဆီယံအစည်းအဝေးတွေကိုကျင်းပနိုင်ဖို့ပြင်ဆင်နေတာတွေအတွက်အမေရိကန်နိုင်ငံကပံ့ပိုးကူညီရေးကိစ္စရပ်တွေကိုပါဆွံ့နှွေးခဲ့တာပါ။တစ်ဆက်တည်းမှာပဲလက်ထောက်နိုင်ငံခြားရေးဝန်ကြီးရာဆယ်ကကျန်းမာရေးဝန်ကြီးဒေါက်တာအက်စဗန်ဘွန်ဘီချစ်နဲ့ပါတွေ့ဆုံပြီးနှစ်နိုင်ငံအနာဂတ်ပူးပေါင်းဆောင်ရွက်ရေးနဲ့လာအိုစ်နိုင်ငံရဲ့ကျန်းမာရေးကဏ္ဍအတွက်အထောက်ပံ့ပေးဖို့ကိစ္စတွေကိုဆွံ့နှွေးခဲ့ပါတယ်။ဒါအပြင်လာအိုစ်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွေဖြစ်တဲ့မစ္စတာအလောင်ကီယိုကီတီကောင်းနဲ့ဆုံဖတ်ဟောင်ပေါင်းလောင်တို့ကိုရောပြည်ပဆက်ဆံရေးကော်မတီပါတီဥက္ကဋ္ဌဒေါက်တာဆောင်းတုံဇာရာချက်တို့နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးဟာသူ့ရဲ့လာအိုစ်ခီးစဉ်အဆုံးမတတ်ခင်မှာအမေရိကန်အစိုးရရဲ့အင်္ဂလိပ်စာလက်လန်းမီစီအစီအစဉ်ကနေမကြာသေးခင်ကမှဘွေးရခဲ့သူတွေကိုဂုဏ်ပြုတဲ့လာအိုစ်ရွာဘာစီအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။သူတို့ဟာဗီယင်ချမ်းမြို့မှာဖွင့်လှစ်ထားတဲ့ဒီအစီအစဉ်အောက်ကနှစ်နှစ်အခမဲ့အင်္ဂလိပ်စာအတန်းတွေနဲ့တယ်လန်းနှောင့်နှင်းမှုကျုံးနေရတဲ့လူငယ်တွေအတွက်ကျွမ်းကျင်မှုသင်တန်းတွေကိုတက်ခဲ့ကြတာပါဒီကျောင်းသားတွေနဲ့တွေ့ဆုံမှုကနေအင်္ဂလိပ်စာသင်ကြားတဲ့ပညာရေးကြောင့်ရလာတဲ့အကျိုးတွေကိုသူကိုယ်တိုင်လက်တွေ့မြင်ခဲ့ရတာဖြစ်ပါတယ်လာအိုစ်ပြည်သူဒီမိုကရက်တစ်သမ္မတနိုင်ငံနဲ့အမေရိကန်နိုင်ငံကခေါင်းဆောင်ပိုင်းတွေနဲ့အဆင့်မြင့်အရာရှိလဲပတ်မှုတွေမကြာသေးခင်ကမှပိုပြီးတိုးလာနေချိန်မှာဆက်ဆံရေးပုံမှုခိုင်မာစေဖို့အတွက်လက်ထောက်နိုင်ငံခြားရေးဝန်ကြီးရာဆယ်တွားရောက်တာဖြစ်ပါတယ်အမေရိကန်နိုင်ငံအနေနဲ့အခုလိုလာအိုစ်မဟာမိတ်နိုင်ငံနဲ့ဆက်ဆံရေးခိုင်မာစေဖို့လက်တွဲပြီးလှုပ်ဆောင်တာဟာနှစ်နိုင်ငံစလုံးအတွက်ရောအာရှပစိဖိတ်ဒေသအတွက်တာမကကဘာကြီးအတွက်ပါအကျိုးရှိစေတာမို့ဂုဏ်ယူပါတယ်လို့လည်းပြောပါတယ
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဝေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလို့ပါတယ်VOA American တန်ကနေကြာတာပရိနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိထပ်မံပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ဆိုင်းဒိုမီတာ16 19နဲ့24တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာအခုမနေ့ဖက်အစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းနိုင်ကကြေညာပေးပါလိမ့်မယ်
ဒီမိုကရက်တစ်ပါတီကဆိုရှယ်လစ်ဝါဒီဘန်နီဆန်ဒါစ်နဲ့ပီယန်နာတထေးကြီးဒေါ်နယ်ထရမ့်တို့နှုတ်ဟာနယူးဟမ်ရှယ်ပြည်နယ်မှာပြည်နယ်ကဥဆောင်ကျင်းပတဲ့သမ္မတကိုယ်စားလှယ်လောင်ရွေးချယ်မှုတွေမှာအင်္ဂါနေ့ကအသီးသီးအနိုင်ရလိုက်ကြပြီဖြစ်ပါတယ်။ဒါပေမဲ့သမ္မတရွေးကောက်ပွဲဟာမနေ့ကချက်ချင်းဆိုသလိုပဲမကြာခင်သမ္မတကိုယ်စားလှယ်လောင်ရွေးချယ်မှုတွေကျင်းပမဲ့ South Carolina နဲ့ Nevada ပြည်နယ်တို့မှာအယုံဆိုင်မဲဆွယ်စည်းရုံးနေကြပြီဖြစ်ပါတယ်။နယူးဟမ်ရှယ်ပြည်နယ်ကသမ္မတကိုယ်စားလှယ်လောင်ရွေးချယ်မှုတွေမှာအဆင့်9တာရရှိခဲ့တဲ့ကုမ္ပဏီအကြီးအကဲဟောင်းကာလီဖီယိုရီနာနဲ့အဆင့်6တာရရှိခဲ့တဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်စတီတို့နှစ်ဦးဟာသမ္မတကိုယ်စားလှယ်လောင်းရှင်ပြိုင်မှုကနေနှုတ်ထွက်သွားကြပြီဖြစ်ပါတယ်။အလက်ပိုမျိုးနဲ့စီးရီးယားနိုင်ငံမြောက်ပိုင်းကအခြားဒေသတွေပေါ်ရုရှားနိုင်ငံရဲ့ပြင်းထန်တဲ့လေကြောင်းတိုက်ခတ်မှုတွေကိုမတားဆီးနိုင်ခဲ့ပဲတူရကီနယ်စပ်မှာရောက်နေတဲ့တောင်းနဲ့ခြေတဲ့ဒုက္ခတွေကိုတူရကီနယ်စပ်ကိုဖွင့်ပေးဖို့တောင်းဆိုနေတဲ့အတွက်တူရကီဝန်ကြီးချုပ်ကကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာအသံအဝိုင်းကိုပုတ်ထူးနေကဝေဖန်ပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားဟာရှစ်တောင်အရှနိုင်ငံများအသင်းအာဆီယံခေါင်းဆောင်များကိုဖိတ်ခေါ်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်ရန်ချိုမီရာ့ချ်မှာရှိတဲ့ဆန်နီလန်းစ်မှာနေရာကျထိပ်သီးညီလာခံကျင်းပမှာဖြစ်ပါတယ်။ရှစ်တောင်အာရှတိုက်ရဲ့အရေးပါမှုကိုအသိအမှတ်ပြုအလေးထားတဲ့အနေနဲ့အာဆီယံအဖွဲ့ဝင်ဆယ်နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးသမ္မတဘာရက်အိုဘားမားကဖေဖော်ဝါရီလ15ရက်နေ့နဲ့16ရက်နေ့အထိနေရာကျထိပ်သီးညီလာခံကျင်းပသွားမှာဖြစ်ပါတယ်။မလကုံမှာယာရုကအနားယူရမယ့်မြန်မာသမ္မတဦးသိန်းစင်ဟာလည်းဒီထိပ်သီးစည်းအုပ်ဘက်ကိုတက်မှာဖြစ်ပါတယ်။အခုညီလာခံကျင်းပတာဟာသမ္မတဥဘာမအစိုးရရဲ့အာရှချင်းဝင်ရှာညီရေးအမေရိကန်အစိုးရရဲ့ policy ကိုမိမောင်းထုတ်ပြတဲ့ထူးခြားတဲ့ညီလာခံလည်းဖြစ်ပါတယ
်။အင်္ဂါနေ့ကသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့တည်းစီစဉ်ထုတ်လုပ်ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တောတာချင်းများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းကြပါစေ။ကျွန်တော်ဆက်မိုးပေးပါခင်ဗျာ။
This program has come to you from the Voice of America, Washington.